The Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ28ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းကီလိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်သမ္မတရဲ့လှုပ်ရဟာနိုင်ငံလုံခြုံရေးကိုထိခိုက်လာတဲ့အတွက်ဒီမိုကရက်တွေဘက်ကတခြားရွေးစရာလမ်းမရှိဘဲတရားစွဲဖို့စုံစမ်းမှုစတင်ခဲ့ရတာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်။လာမယ့်နှစ်အတွင်းမှာအမေရိကန်မှာအခြေချနေထိုင်ခွင့်ပြုမဲ့ဒုက္ခတဲ့အရေးအတွက်ကိုသမိုင်းမှာအနေအဆုံးအရေးအတွက်ထိရှော့ချဖို့အတွက်အင်ဂျီရောကအဆိုပြုထားပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညာအတွက်ထိတက်ရောက်သတင်းလှော်တွေကတော့အမေရိကန်သမ္မတကိုအရေးယူစုံစမ်းမှုတွေလှုပ်ဖို့အထိဖြစ်လာတဲ့အမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားဖုန်းဆက်သွယ်ပြောဆိုမှုမှာဘလို့စုံစမ်းစစ်ဆေးမှုတွေဖြစ်လာနိုင်ပါသလဲ
။ The complaint states that the White House tried to lock down all records of the call, especially the word for word transcript.
အောက်လက်တော်ဥက္ကဋ္ဌနန်စီဘလူစီပြောသားတာပါဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်မြန်မာနိုင်ငံသတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တချို့နေရရင်းကိုပြန်လာနေကြပါပြီကချင်ပြည်နယ်မြစ်ကြီးနားမြို့မော်ဖောင်းကျေးရွာမှာတော့မွေးရဆေးဖြတ်တဲ့စင်တာကိုအရွက်ဝက်လက်နက်ကင်တွေဝင်ပြီးစစ်ဆေးပါတယ်2019ရွှေဝါရောင်တန်ခါလှုပ်ရှားမှုကတော့ဒီကနေ့12နှစ်တင်းတင်းပြည့်သွားပါပြီအရက်သားဆိုးရတက်လာပြီးမဲ့စစ်အာဏာရှင်အငွေ့အသက်တွေကျန်နေသေးတယ်ဆိုပြီးဥဆောင်တန်ခါတော်တွေကမိတ်လိုက်ပါတယ်ဒီလိုမျိုးထိတ်တဲရောက်သတင်းလှော်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတရဲ့လှုပ်ရဟာနိုင်ငံလုံခြုံရေးကိုထိခိုက်လာတဲ့အတွက်ဒီမိုကရက်တွေဘက်ကတရားစွဲဖို့စုံစမ်းမှုစတင်ခဲ့ရတာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီဘလူစီကပြောကြားလိုက်ပါတယ်ဒီမိုကရက်ပါတီဘက်ကနေသမ္မတဝင်အရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့အတွက်ယူကရိန်းသမ္မတကိုပြောခဲ့တာကအမျိုးသားလုံခြုံရေးကိုထိခိုက်တဲ့ကိစ္စဖြစ်လို့တခြားရွေးစရာလမ်းမရှိဘဲတရားစွဲနိုင်ဖို့စတင်စုံစမ်းရတာဖြစ်တယ်လို့နန်စီပလိုစီက MSNBC သတင်းဌာနနဲ့ဒီကနေ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောကြားသွားပါတယ်။2020သမ္မတရွေးကောက်ပွဲမှာနိုင်ငံခြားအစိုးရတစ်ခုကဝင်ဆွဲဖက်အောင်လို့သမ္မတထရမ့်ကသူ့သမ္မတရာထူးကိုအတုံးချဆောင်ရွက်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတော်တော်များများစီကရတဲ့အချက်လက်တွေနဲ့အမည်မဖော်လိုသူတဦးကထောင်လန်းရေးစစ်ဆေးရေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့တာပါ။ယူကရိန်းရေနံကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ရဲ့သားအပေါ်စုံစမ်းဖို့သမ္မတဒေါ်နယ်ထရမ့်ကယူကရိန်းသမ္မတကိုဖုန်းဆက်သွယ်တိုက်တွန်းခဲ့ပြီးတဲ့နောက်အဲ့ဒီဆက်သွယ်ပြောကြားမှုတွေမပေါက်ကြအောင်လဲအင်မြူရောကဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့တိုင်ကြားချက်ထဲမှာဖော်ပြထားပါတယ်။အတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောင်လိုင်းရေးကော်မတီမှကြာသပတေးနေ့တုန်းကကြားနာခဲ့ပါတယ်။အမျိုးသားထောင်လိုင်းရေးယာယီညွှန်မှုဂျိုးဆက်မကွာယာကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြတာမှတိုင်ကြားတဲ့ကိစ္စကသမ္မတလုပ်ပိုင်ခွင့်နဲ့ဆိုင်နေတယ်လို့သူယုံကြည်တဲ့အတွက်လွှတ်တော်ကိုအတိမပေးတာဖြစ်တယ်လို့ယာယီညွှန်မှုကပြောသွားပါတယ်။လွှတ်တော်ကြားနာပွဲတချို့တစ်ဝက်ကိုရုပ်သံပေါ်မှာကြီးခဲ့တယ်လို့ဆိုတဲ့သမ္မတကအောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့လောက်ရကအတိုင်းပြည်ကိုတိုက်ခါကြစီတယ်လို့တုံ့ပြန်ပါတယ်။ယူကရိန်းသမ္မတတင်းနဲ့သူဆက်သွယ်ပြောခဲ့မှုမှာအမှားလုံးဝမရှိခဲ့ကြောင်းနဲ့ထောင်လိုင်းရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်နဲ့အဖွဲ့ကလောက်ကျန်ဇလန်းတွေဖန်တီးနေတာဖြစ်တယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။မက္ကမာခြေချနေထိုင်ခွင့်ပြုမဲ့ဒုက္ခသည်ရေအတွက်ကို18,000အထိရှော့ချလက်ခံဖို့အင်မီတော်ကအဆိုပြုလိုက်ပါတယ်။ဒီရေအတွက်ဟာအမေရိကန်သမိုင်းမှာဒုက္ခသည်အ ਨੇ ဆုံးလက်ခံတဲ့ပမာဏဖြစ်မယ်လို့လည်းအမေရိကန်နိုင်ငံသားဌာနကခြားသပတေးနေမှာပြောပါတယ်အစိုးရအနေနဲ့ဒီတိုင်းဆက်သွားနေမယ်ဆိုရင်တော့2020ခုနှစ်ဟာသမ္မတထရမ့်အစိုးရလက်ထက်ဒုက္ခသည်တွေကိုသိသိသာရှော့ချလက်ခံတဲ့တတိယမြောက်နှစ်ဖြစ်ပါလိမ့်မယ်ခုနောက်ဆုံးကြံပြလာတဲ့ဒုက္ခသည်လက်ခံမဲ့အရေးအတွက်ကတော့တင်ပြချက်အဆင့်သာရှိပါသေးတယ်ဒီကိစ္စကိုလာမယ့်သတင်းပတ်ထဲမှာကွန်ဂရက်နဲ့တိုင်ပင်ဆွေးနွေးပြီးရင်တော့ဒီသမ္မတရဲ့ဆုံးဖြတ်ချက်ဆိုတဲ့အင်ဗီရောရဲ့ဆုံးဖြတ်ချက်ထွက်လာမယ်လို့အစိုးရအစင်းမြင့်တာဝန်ရှိသူတူကအင်ဗီရောကနေတယ်လီဖုန်းကတဆင့်သတင်းတောက်တွေကိုကြာသပတေးနေ့မှာပြောပါရယ်သမ္မတထရမ့်အစိုးရတနည်းပြအုပ်ချုပ်ခဲ့တဲ့2018ဘဏ္ဍာရေးနှစ်မှာတော့ဒုက္ခသည်4,000ခွဲအများဆုံးလက်ခံဖို့တတ်မှတ်ခဲ့ပေမဲ့2,492ဦးသာလက်ခံခဲ့တာပါစက်တင်ဘာလခုမှာကုန်ဆုံးမဲ့2019ဘဏ္ဍာရေးနှစ်မှာတော့ဒုက္ခသည်3,000လက်ခံဖို့ရထားတာဖြစ်ပြီးတော့2,992ဦးလက်ခံထားပြီလို့အမေရိကန်နိုင်ငံသားရေးဌာနရဲ့သတင်းချက်လက်တွေမှာဖော်ပြပါရတယ်။1980ခုနှစ်မှာစတင်ခဲ့တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်အရင်အစိုးရတွေလက်ထက်မှာတော့ဒုက္ခသည်6,000ကနေ9,000အထိအများဆုံးလက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွေကလူနည်းစုတိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပေါ်အစိုးရရဲ့ပြုမှုဆောင်ရွက်ပုံတွေတိုးတက်မှုမရှိတာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းလွဲနေပြီလို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲ Mark Green က ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာဝေဖန်သွားပါတယ်။ဒုက္ခသည်တွေနဲ့တိုင်းရင်းသားတွေရဲ့အခြေခံရပိုင်ခွင့်တွေကိုညှင်းပယ်နေသမျှမြန်မာဒီမိုကရေစီရေးဟာရပ်တန့်နေပြီလို့ပြောရမယ့်အကြောင်းကြာသပတေးနေ့တုန်းကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာ Mark Green ကထောက်ပြသွားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာစိတ်ကျေနပ်စရာမရှိဘူးလို့လည်းသူကပြောကြားသွားပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုရာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့အမေရိကန်ပြည်ထောင်စုဘက်ကဆက်ဆွဲတယ်လို့ဒုက္ခသည်တွေအပေါ်မျိုးဖြုတ်တပ်ဖြတ်မှုလုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတာမဟုတ်တဲ့အကြောင်းညှင်းဆိုထားပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းစစ်ဆေးနေတယ်လို့အရေးယူအပြစ်ပေးနေတယ်လို့လည်းပြောထားပါတယ်။ Trump အစိုးရအနေနဲ့မြန်မာကောင်းဆောင်တွေကိုထပ်ပြီးဖိအားပေးဖို့လိုမလားဆိုတဲ့မေးခွန်းကိုတော့ Mark Green ကပြန်လည်ဖြေဆိုဖို့ညှင်းဆန်သွားပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့သဘောထားကို American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကလည်းအတိအကျအခိုင်အမာပြောပြီးဖြစ်တဲ့အကြောင်းဒါပေမဲ့လည်းအတင်းချက်ဖိအားပေးမှုတွေဆက်လုပ်နေရင်မြန်မာနိုင်ငံမှာပြောင်းလဲလာတဲ့အရသာအုပ်ချုပ်ရေးအပေါ်ထိခိုက်မှာနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်တွန်းပို့လိုက်တယ်လို့ဖြစ်မှာကို American အရာရှိတွေတော်တော်များများကစိုးရိမ်နေတဲ့အကြောင်း Mark Green က ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားသွားခဲ့ပါတယ်
။တရုတ်နိုင်ငံအနေနဲ့ American ကုန်ပစ္စည်းတွေကိုပို့ပြီးတော့ဝယ်ယူဖို့ဆန္ဒရှိတယ်လို့တရုတ်နိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုအသစ်တွေမတိုင်ခင်နှစ်ဖက်စလုံးကအပြုသဘောဆောင်တဲ့လက္ခဏာတွေကိုပြသနေတယ်လို့သူကပြောပါတယ်နှစ်ဖက်စလုံးအနေနဲ့တစ်ဖက်နဲ့တစ်ဖက်ထိခိုက်စေမယ့်ပြောဆိုမှုတွေလောက်ရတွေကိုလျှော့ပြီးပို့ပြီးတော့အပြုသဘောဆောင်တဲ့လုံဆောင်ချက်တွေလုပ်နိုင်ဖို့မျှော်လင့်ကြောင်းတကယ်လို့အဲ့လိုလုပ်နိုင်မယ်ဆိုရင်ဆွေးနွေးမှုတွေရှေ့ဆက်နိုင်မှာဖြစ်လို့ရလက်ကောင်းတွေကိုလည်းရရှိလာမှာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကခြားသောရင်းနေ့ကညွှန်မြင့်မှာပြောလိုက်ပါတယ်ဒါပြင်တရုတ်ကုန်ပစ္စည်းများပြားကိုအမေရိကန်ကကုန်သွယ်ကုန်ကင်းလွတ်ခွင့်ပေးလိုက်တာကိုလည်းသတိပြုမိတယ်လို့သူကဆက်ပြောပါတယ်နိုင်ငံအစိုးရကုန်သွယ်ရေးဆွေးနွေးမှုတွေကိုလာမယ့်အောက်တိုဘာ13ရက်နေ့မှာပြန်လည်စတင်ဖို့စီစဉ်ထားတာဖြစ်ပါတယ်နှစ်ဖက်စလုံးကအပြုသဘောဆောင်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောနေပြီးမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာမျှတတဲ့ကုန်သွယ်ရေးကတိကဝတ်တွေချိုးဖောက်နေတယ်ဆိုပြီးတော့ကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့အင်္ဂါနေ့ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 932 kHz 9303ညာ925 kHz 11885တို့ဖြင့်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လည်ပေးနေပါရှင
်။သောက်ဆောင်ညပဲနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အီရန်နိုင်ငံကဂျူလိုင်လတည်းကဖမ်းဆီးထားတဲ့ဗြိတိန်အလန်တင်ရေနံတင်တင်မော့ဟာအီရန်ဘန်ဒါအဘတ်စိတ်ကန်းကနေထွက်ခွာပြီးတော့နိုင်ငံကရေပိုင်နဲ့ထဲကိုဥတီခုံမောင်းသွားနေပါပြီ။စတန်နာအင်ပါရိုလို့နာမည်ပေးထားတဲ့ရေနံတင်တင်မော့ကိုရေချောင်းဥပဒေတွေချိုးဖောက်တယ်လို့ဆိုပြီးဟူမို့ရေလက်ကြားနာမှာဂျူလိုင်လတုန်းကဖမ်းဆီးခဲ့တာပါ။ဗြိတိန်ပိုင်ဂျီဘရော့တာကမ်းလွန်မှာအီရန်ရေနံတင်တင်မော့တစ်စင်းကိုဖမ်းဆီးခဲ့ပြီးတရင်နှစ်ပတ်အကြာမှာပဲဗြိတိန်အလန်တင်ရေနံတင်တင်မော့ကိုဖမ်းဆီးတာဖြစ်ပါတယ်။အဲ့ဒီအီရန်တင်မောကိုတော့ August လတည်းကဂျီဘရော့တာအာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်။အီရန်ဘက်ကနေလက်တုံ့ပြန်တဲ့အနေနဲ့ဗြိတိန်အလန်တင်တင်မောကိုဖမ်းဆီးခဲ့တာမဟုတ်ဘူးလို့တော့အီရန်အစိုးရကပြင်းပြင်းထန်ထန်ညှင်းဆန်ခဲ့ပါတယ်။ဗြိတိန်ရေနံအလန်တင်ထားတဲ့ရေနံတင်တင်မောကိုအီရန်ကအခုပြန်လွှတ်ပေးလိုက်ပေမဲ့ဒီတင်မောချိုးဖောက်ခဲ့တယ်ဆိုတဲ့အမှုတွေကိုဆက်ပြီးတော့စုံစမ်းဖို့အမှုကိုတော့ဖွင့်ထားဆဲဖြစ်တယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ဒီတင်မောကိုပိုင်တဲ့ Sweden ကုမ္ပဏီကတော့တင်မောပြန်လွှတ်ပေးဖို့အီရန်နဲ့ညှိနှိုင်းခဲ့ခြင်းမရှိသလိုသူ့ရဲ့တင်မောသားတွေအပေါ်တရားစွဲထားသလားဆိုတာကိုလည်းမသိဘူးလို့ပြောပါရရှင်
။အိန္ဒိယနဲ့ပါကစ္စတန်ကောင်းဆောင်တွေကုလသမဂ္ဂထွေထွေညီလာခံမှာဒီကနေ့မိန်ကွန်းပြောတဲ့အခါမှာထင်မှတ်မှုတွေမြင့်တက်နေတဲ့ဂျမ္မူးနဲ့ကက်ရှမီးယားရေးကိစ္စတွေကိုအဓိကလေးပေးပြီးတော့ဆွေးနွေးလာနိုင်ပွဲရှိပါတယ်။ဒီတဲ့အဲ့ဒီဒေသမှာကြီးမားတဲ့ကပ်ဘေးကြီးမဖြစ်ခဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့တုံ့ပြန်နိုင်ဖို့ပါကစ္စတန်ဝန်ကြီးချုပ်အမရန်ခမ်းဘက်ကမျှော်လင့်ထားတယ်လို့လည်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမုတ်ကိုရရှိက VOE ကိုပြောပါတယ်ကက်ရှမီးယားဒေသဟာဒေသတွေမှာဆယ်စုနှစ်နဲ့ချီပြဿနာတွေပေါက်ကွဲလူနီးနီးဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးတော့1948ခုနှစ်ကဗရင်လက်အောက်ကလွတ်လပ်ရပြီးချိန်ကစပြီးတော့ကက်ရှမီးယားအရေးနဲ့ပတ်သက်ပြီးတော့နိုင်ငံခြားမှာလည်းအချိန်ကြီးစစ်ဖြစ်ပွားခဲ့တာပါအိန္ဒိယနိုင်ငံကဂျမ္မူးနဲ့ကက်ရှမီးယားဒေသကိုပြီးခဲ့တဲ့ August လ5ရက်နေ့ကကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်လည်ရုပ်သိမ်းလိုက်တာကနေဒေသတွေမှာလုံခြုံရေးအရနေနေတာတွေနဲ့ဆက်သွယ်ရေးဖြတ်တောက်လိုက်တာတွေဖြစ်လာခဲ့ပြီးတော့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံခြားမှာလည်းစိုးရိမ်စရာကောင်းလောက်အောင်ထင်မှားမှုတွေဖြစ်ပေါ်ခဲ့တာပါအမေရိကန်သမ္မတပါဝင်ကမ္ဘာနိုင်ငံခေါင်းဆောင်တွေကတော့ပြဿနာကိုပြည်လည်စေဖို့အတွက်ဆွေးနွေးမှုတွေလှုပ်ဆောင်ကြဖို့ကိုနိုင်ငံလုံးကိုတိုက်တွန်းထားပါတယ်ခင်ဗျာ
အမေရိကန်အိမ်ဆောင်သူတွေကြားဆင်းရဲချမ်းသာကွာဟမှုဟာနှစ်ပေါင်း50အတွင်းမှာကွာဟဆုံးဖြစ်တယ်လို့အမေရိကန်သံတမန်စင်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြနေပါတယ်။ခြားသာရင်းနှီးကထုတ်ပြန်လိုက်တဲ့အစိုးရကအရဝင်ငွေမညီမျှမှုဟာ2018ခုနှစ်ကထက်2018ခုနှစ်မှာတိတိကျကျမြင့်တက်ခဲ့ပါတယ်။ချမ်းသာတဲ့ကယ်ရိုးတန်းဒေသတွေမှာဝင်ငွေမမျှတမှုကအသီးသာဆုံးဖြစ်ပါတယ်။ပြည်နယ်၅ခုဖြစ်တဲ့ Alabama, Arkansas, California, Kansas, Nebraska, New Hampshire, New Mexico, Texas နဲ့ Virginia ပြည်နယ်တွေမှာလည်းဝင်ငွေကွာဟမှုကကြီးမားပါတယ်။တနိုင်ငံလုံးခြုံကြည့်ရင်တော့ California, Connecticut, Florida, Louisiana နဲ့ New York ပြည်နယ်တွေအပြင် Washington မြို့တော်နဲ့ Puerto Rico တို့မှာဝင်ငွေမမျှတမှုကပိုပြီးတော့မြင့်မားပါတယ်။ဝင်ငွေကွာဟမှုအနည်းဆုံးပြည်နယ်တွေကတော့ Utah, Alaska, Iowa, မြောက်ဒကိုတာနဲ့တောင်ဒကိုတာပြည်နယ်တွေဖြစ်ပါတယ်။အလေအလတ်ဝင်ငွေရှိတဲ့အိမ်နောက်စုတစ်ခုရဲ့ဝင်ငွေဟာတစ်နှစ်ကိုဒေါ်လာ6,200လောက်အထိများလာခဲ့ပေမဲ့ဝင်ငွေများတဲ့မိသားစုနဲ့ဝင်ငွေနည်းတဲ့မိသားစုတွေကြားမှာဝင်ငွေဟာကွာဟနေစေဖြစ်ပါတယ်။ Trump အစိုးရက2018ခုနှစ်မှာဝင်ငွေကွန်ရှော့ပေးခဲ့တာကချမ်းသာသူတွေရဲ့ဝင်ငွေပိုများအောင်လို့အထောက်အကူဖြစ်စေတယ်လို့ကြွမ်းကျင်သူတွေကပြောနေပါတယ်
။ Saudi Arabia နိုင်ငံကနိုင်ငံတကာကဘာလက်ခီးသွားလုပ်ငန်းကိုပထမဆုံးအကြိမ်ဖြစ်နေဖွင့်ပေးလိုက်ပါတယ်။ Saudi နိုင်ငံဘက်ကအခုလိုဖွင့်ပေးလိုက်တာဟာသူတို့အနေနဲ့ရေနံကနေရတဲ့အတိုင်းပြည်ဝင်ငွေအပေါ်မိခိုနေရတာကိုရှော့ချဖို့အတွက်ဖြစ်တယ်လို့တော်မြင်များကရှုမြင်နေကြပါတယ်။ Saudi နိုင်ငံအနေနဲ့သူတို့နိုင်ငံကိုပြည်ဝင်ခွင့်ဗီဇာလျှောက်ထားနိုင်မဲ့နိုင်ငံ49နိုင်ငံကိုဒီကနေ့မှကြီးညာသွားဖို့ရှိပါတယ်။ဒါပြင်သူတို့ရဲ့ခီးသွွားလုပ်ငန်းစီမံကိန်းအစိပ်ပိုင်းတစ်ရက်အနေနဲ့မြို့သူမြို့ကဘာလက်ခီးသွွားတွေရဲ့ဝတ်စားဆင်မှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလည်းရှော့ပေးလိုက်ပါတယ်ခင်ဗျာ
။
တောက်ချာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့စုံစမ်းမှုတွေလုပ်မဲ့အထိဖြစ်လာခဲ့တဲ့အမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားဖုန်းဆက်သွယ်ပြောဆိုမှုရဲ့ကိစ္စအတွင်းလူတယောက်ရဲ့တိုင်ကြားချက်အပြင်းမထွက်ရအောင်လို့အစောပိုင်းသူဟန်တားခဲ့တာဟာတော့ဥပဒေပေါင်းအတွင်းကလုပ်ခဲ့တာဖြစ်တယ်လို့အမေရိကန်မျိုးသားထောက်လန်းရေးဌာနယာယီညွှန်ကြားရေးမှူးဂျိုးဆပ်မက်ဂွိုင်ယာကကြာသာရင်းကပြောဆိုလိုက်ပါတယ်။လာမယ့်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဘက်ဖြစ်လာမဲ့သူတဦးနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကူညီလှုပ်ဆောင်ပေးဖို့သမ္မတထရန့်ကယူကရိန်းသမ္မတကိုဖုန်းနဲ့ဆက်သွယ်ပြောခဲ့တာကိုအတွင်းလူတယောက်ကတိုင်ကြားခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာမက်ဂွိုင်ယာကြာသာရင်းကအောက်လွှတ်တော်မှာအစစ်ဆေးခံပြီးထွက်ဆိုခဲ့တာပါ။နောက်တစ်ဆင့်လွှတ်တော်မှာဘလို့စုံစမ်းစစ်ဆေးမှုတွေဖြစ်လာမလဲဆိုတာကိုတော့ VOA ရဲ့လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂျစ်စတင်ပေးပို့ထားတဲ့သတင်းဆောင်မကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင်။
သမ္မတ Trump နဲ့ Ukraine သမ္မတ Zelensky တို့ဖုန်းဆက်စကားပြောခဲ့တာမှာစိုးရိမ်စရာအကြောင်းအရာတချို့ပါနေတဲ့အကြောင်းအတွင်းလူတယောက်ရဲ့တိုင်ကြားချက်ကိုအမေရိကန်ပြည်သူတွေသိလာရတာနဲ့အမျှဒီကိစ္စအသေးစိတ်ကိုအင်ဂျီရောကဖုံးကွယ်ထားတယ်ဆိုရဲဆွဆွဲပြောဆိုမှုအပါအဝင်သမ္မတအပေါ်မေးခွန်းတွေထွက်လာခဲ့ပါတယ်
။ The complaint states that the White House tried to lock down all records of the call.
ဒီဖုန်းပြောဆိုမှုနဲ့ပတ်သက်တဲ့မှတ်တမ်းအားလုံးကိုဖုံးကွယ်ဖို့အထူးသဖြင့်ပြောတဲ့စကားလုံးတိုင်းအတိအကျမထွက်အောင်အင်ဂျီရောကစ조사ခဲ့တဲ့အကြောင်းဒီတိုင်ကြားစာထဲမှာပါပါတယ်။ဒါကြောင့်လေတိုင်ကြားသူကဒီဖုန်းပြောမှုရဲ့အရေးပါမှုအတိတ်နဲ့ကိုအင်ဂျီရောကကောင်းကောင်းနားလည်ထားတယ်လို့ယူဆစရာဖြစ်ခဲ့တာပါ။
အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားတာပါ။ဒီမိုကရက်အောက်လွှတ်တော်အမတ်တွေကတော့အမျိုးသားထောင်လိုက်ရေးအကြီးအကဲကိုတိုင်ကြားချက်ဖုံးကွယ်မှုနဲ့တရားရင်ဆိုင်ရနိုင်တယ်ဆိုပြီးချိန်ချောက်ပြောဆိုခဲ့ကြပါတယ်။အလို့တော်ထောက်လန်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖ်ကအခုလိုပြောပါတယ
် By law the whistleblower complaint which brought this gross misconduct to light
ဒီမှာလည်းမာယုံလုံးဆောင်မှုကြီးကိုတိုင်ကြားလာတဲ့အပေါ်မှာဥပဒေအရဆိုရင်တော့ဒီကော်မတီကိုလွန်ခဲ့တဲ့သတင်းပတ်တွေကလည်းတင်ပြတင်ပါတယ်ခင်ဗျားလိုညွှန်ကြားမှုကိုယ်တိုင်ကဥပဒေတိုင်ရှင်းရှင်းလင်းလင်းတင်ပြတင်ပါတယ်အခုတော့ဒီလိုမဖြစ်ခဲ့ဘူးလေ
မစ္စတာမကွာယာကတော့မကြုံစုဖြစ်လာတဲ့အခြေအနေတစ်ခုအောက်မှာသူ့အနေနဲ့သမ္မတရဲ့တရားဝင်အခွင့်အရေးကိုလေးစားရတယ်လို့ပြောပါတယ
် We're advised that much of the information the complaint was in fact subject to executive privilege
တိုင်ကြားစာမှာပါတဲ့ချက်လေတော်တော်များများကသမ္မတကိုပေးထားတဲ့အုပ်ချုပ်ရေးဆိုင်ရာအထူးခံစား권ကိုသွားဆွဲဖက်တယ်လို့ဖြစ်နေပါတယ်ဒါဟုတ်ပဲဖြတ်နိုင်တဲ့လုပ်ပိုင်권မျိုးကျွန်တော်မှမရှိပါဘူးဒါကြောင့်အသေးစိတ်ချက်လက်တွေကိုကျွန်တော်ချက်ချင်းမထုတ်ပြန်ပါဘူး
တိုင်ကြားတဲ့သူဘက်ကလုတ်တင်တာကိုလုတ်ခဲ့တယ်ဆိုတာကိုသူလက်ခံပေမဲ့ဒီကိစ္စကိုစိုးရင်စရာတစ်ခုအနေနဲ့တော့မစ္စတာမကွာယာကမကင်တွယ်ခဲ့ပါဘူးတိုင်ကြားချက်နဲ့ပတ်သက်လို့သမ္မတနဲ့စကားပြောဖြစ်ခဲ့ပါသလားဆိုရဲဒီမိုကရက်အောက်လွှတ်တော်အမတ် Jim Himes ရဲ့အမေကိုတော့ Mr. McGuire ကအခုလိုဖြေပါတယ
် My conversations with the president because I'm the director of national intelligence are privileged and it would be inappropriate
ယူသားထောင်လိုက်ခြင်းကြိုင်မှုတရားအနေနဲ့သမ္မတနဲ့ဆွေးနွေးပြောဆိုမှုတွေကအထူးခွင့်ရေးပါသမ္မတနဲ့ဆက်ဆံရေးထောင်လိုက်ဆိုင်ရာကိစ္စတွေမှာထိခိုက်နေတာကြောင့် အမေရိကန်သမ္မတတယောက်နဲ့ဘယ်လိုပြောဆိုဆွေးနွေးမှုကိုမှထုတ်ပြောဖို့ကျွန်တော်တို့မသိတော့ပါဘူ
းသမ္မတကတော့အခုတိုင်ကြားချက်ကသူ့ကိုနိုင်ငံရေးအရာတိုက်ခိုက်ကြလို့ဆိုပါတယ
်ဒါမဲ့ရွေးကောက်ပွဲမှာသူတို့ရှုံးတော့မှသိလို့ဒီမိုကရက်တွေအခုလိုလုံနေကြတာပါ
အောက်လွှတ်တော်လူနည်းစုကောင်းဆောင် Kevin McCarthy တို့လို Republican အမတ်တွေကလည်းတမရပြောတာကိုထောက်ခံကြပါတယ
် What in this case rises to impeachment? This is a president of the United States that had a conversation with a leader
ဒီစားကတမရကိုအရေးကြီးဖို့အထိပြောစရာရှိလို့လေဗျာ Megan တမရတယောက်ကတခြားတိုင်းပြည်ကခေါင်းဆောင်တယောက်နဲ့စကားပြောတဲ့ကိစ္စအခုလိုဖြစ်တဲ့အခြေအနေမျိုးဘယ်တမရမှမကြုံဘူးပါဘူး
စုံစမ်းစစ်ဆေးမှုတွေလုပ်ပြီးသမ္မတကိုဘယ်လိုပုံမှန်တွေနဲ့အရေးယူမလဲဆိုတာကိုအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြရမှာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဒါကိုအလောတကြီးမလုပ်သင့်တဲ့အကြောင်းသတိပေးပါရယ်
။ There are some in our caucus who think let's just have an impeachment. No, we have to have an inquiry to further
ဒီမှာတချို့ကသမ္မတကိုအရေးယူဖို့ဆိုတာတော့ပဲတွေးတာရှိပါတယ်။ဒီလောက်နဲ့မရပါဘူး။ခိုင်မာတဲ့အချက်လက်တွေစုဆောင်းပြီးစုံစမ်းစစ်ဆေးရမှာပါ။ဆုံးဖြတ်ချက်ခက်မြန်မြန်ချစရာမလိုပါဘူး။ကျမတို့ဟာတနည်းအားဖြင့်အဆုံးဖြတ်ပေးရမယ့်သူတွေဖြစ်လို့ပါပဲ
။အောက်လွှတ်တော်ဒီမိုကရက်အမတ်အများပြားကတော့2020သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေတရားဝင်စတင်မဲ့၈နှစ်ဖေဖော်ဝါရီလမတိုင်ခင်ဒီနှစ်ကုန်ပိုင်းလောက်မှာအခုကိစ္စကိုမဲခွဲဆုံးဖြတ်ချင်ကြတဲ့အကြောင်းပြောနေကြတာပါရှင်။
မခင်ဖြစ်သေးပါရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားပြီးတော့ဒုက္ခသည်စခန်းတွေမှာနေထိုင်ကြသူတွေအနေနဲ့စခန်းထဲမှာစားဝတ်နေရေးအခက်အခဲရှိလာလို့လွန်ခဲ့တဲ့လပိုင်းတွေကနေစလို့သူတို့ရဲ့သဘောဆန္ဒအလျောက်မြန်မာနိုင်ငံဘက်ကိုအတုတ်လိုက်တချို့ပြန်လာနေကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့ကလည်းမွတ်စလင်26ဦးနှစ်နိုင်ငံနယ်ဆက်ကြုံဆိုရေးစခန်းတွေကနေတဆင့်သူတို့ရဲ့ဆန္ဒအလျောက်နေရက်ကိုပြန်လာခဲ့ကြပါတယ်။စခန်းတွေမှာကြံခဲ့တဲ့အများစုကတော့တဖက်နိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေရန်ကိုကြောက်လို့မပြန်ရဲကြတာလို့နေရပြန်သူတချို့ကပြောပါရယ်အခြေအနေအသေးစိတ်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတာနှစ်နှစ်လောက်ကြာလာခဲ့ပြီနော်စက်တင်ဘာ25ရက်နေ့ကမိမိတဘောဆန္ဒလျောက်ပြည်တွင်းကိုပြန်ဝင်လာတဲ့မွတ်စလင်ရွာသား26ယောက်ဟာလက်ရှိမောင်သောမြို့နယ်တွင်နေရရင်းမှပြန်လည်အခြေချနေထိုင်နေပြီဖြစ်ပါတယ်လက်ရှိဦးရှင်းကျကျေးရွာကပြန်လည်ဝင်ရောက်လာသူ73ဦးရှိနေပြီးစောက်ဝတ်နေထိုင်ရေးအခြေအနေကိုတော့ကျေးရွာအုပ်ချုပ်ရေးမှူးဥဖီရက်ကအခုလိုပြောပါရတယ်
။ကျွန်တော်တို့ရွာကဘင်္ဂလားဒေ့ရှ်ကရောက်လာတဲ့လူကစုစုပေါင်း7တောင်ရောက်ရှိပါတယ်။အခုရွာမှာကျေးရွာသူတို့ဒီမှာကျေးရွာနာနေရပ
ါချက်ရုပ်ပြင်ကျေးရွာမှာလည်းပြန်လည်ဝင်ရောက်လာသူ72ဦးရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားပြီးဒုက္ခတွေစကမ်းမှာစောက်ဝတ်နေရေးခက်ခဲကြောင်းပြည်တွင်းပြန်ဝင်လာရတယ်လို့နေရပြန်သူတူကပြောပါရတယ်။
မင်းရရောက်တော့ခွာရှိရှိတယ်နေဟာဆောက်ဝင်ကြီးရေပညာရှိချက်မှာဒီအဲ့ဒါကြောင့်လေအခက်ကြီးလို့ဒီပြန်လာတာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားသူတချို့နေရပြန်ချင်ပေမဲ့လည်းတဖက်နိုင်ငံကအကြမ်းဖက်ဖွဲ့စည်းရန်ကိုကြောင်းနေရတယ်လို့လည်းတခြားနေရပြန်သူကြက်ရုပ်ပြင်ရွာသားတို့ကအခုလိုပြောပါတယ
်ဒီဘက်ကလည်းကျွန်တော်အစိုးရကတော့ကျွန်တော်လက်ခံဖို့လည်းအဆင်ပြေရှိပါတယ်လာနေခင်လည်းလာခံနေပါတယ်ဒါလို့မလာကြတာကတော့ပြန်ဖော်ရတာသူတို့ကြောက်နေတယ်လို့ပဲကျွန်တော်တို့ကြားရပါ
တယ်လက်ရှိပြည်တွင်းပြန်ဝင်ရောက်လာသူတွေပါဝင်ဦးရှင်ကျကျေးရွာကျက်ရိုးပြင်ကျေးရွာကပ္ပကောင်းကျေးရွာမြော့တောင်ကျေးရွာစတဲ့မွတ်စလင်ကျေးရွာတွေကိုအပြည်ပြည်ဆိုင်ရာချက်ရှင်တွေအဖွဲ့ ICRC ကနေကူညီပေးထားတယ်လို့ကျက်ရိုးပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးမင်းနိုင်ကဆိုပါတယ
်လက်ရှိရောမှာနေတဲ့လူကိုတော့အာဆီယာဆီကတောက်ဖက်နေအခုသူတို့မနေရလာတာနဲ့စီရင်ချင်လို့မရဘူးအာဆီယာဆီကဖွင့်ဒီပက်ကလာမယ်စီကျွန်တော်တို့တင်ဖို့မယ်
ကျခိုင်းပြည်နယ်မောင်သောခရိုင်တွင်2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့ပြီးနောက်တပ်မတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးဆောင်ရွက်မှုအတွင်းဒေသခံမူဆလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆွဲပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရနေရာစွန့်ခွာသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်လက်ခံဖို့အတွက်2018ခုနှစ်နှစ်စံပိုင်းကတည်းကမြန်မာဆိုရကပြန်လည်စစ်ဆေးရေးစခန်းတွေဖွင့်ပြီးပြင်ဆင်ဆောင်ရွက်လာခဲ့တာပါ။2019ခုနှစ်စက်တင်ဘာလစန်းထီတော့မိမိစံစားလျောက်နေရပြန်လို့300နေပါရှိနေပြီသူတို့တွေဟာနေရရင်းမှာခြေချနေထိုင်ကြတယ်လို့လှဖိုးကောင်ကျူစုလက်ခံရေးစခန်းအထွေထွေအုပ်ချုပ်ရေးမှူးရုံးညွန်ကြားရေးမှူးဦးစိုးရွှေအောင်ကပြောပါရယ
်25ရက်နေ့26ရက်ဆိုတော့ဟိုကနေစမှာ300လောက်တော့ရှိတော့သူတို့သဘောဆန္ဒအလျောက်ခွင့်ပြုချက်တွေတောင်းပြီးတော့ဒီစခန်းကိုဝင်လာတဲ့လူတွေဖြစ်ရဆိုတော့သူတို့ဒီဘက်မှာသူတို့နေရရှိတယ်အဲသူတို့စုစုပေါင်းတွေရှိလို့ပြန်လာတဲ့လူတွေဖြစ်ပါတယ်သူတို့နေခဲ့တဲ့ရွာတွေကကြီးရွာတာဝန်ငယ်တွေကြီးရွာအုပ်ချုပ်မှုတွေနဲ့သူတို့စုစုပေါင်းခြင်းတွေကသူတို့ဆက်သွယ်ပြီးတော့တခါလဲလာတာဖြစ်တဲ့အတွက်သူတို့နေထိုင်နေရာတွေကရှိပြီးသားဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဲပြန်ပြီးတော့နေထိုင်ပါတယ်
သူတို့စံတန်းထရဝင်ရောက်လာသူတွေကို UEHRD ခေါ်နေရစွန့်ခွာများပြန်လည်လက်ခံရေးလုပ်ငန်းဖွဲ့ကနေစစ်ဆေးလက်ခံခဲ့ပြီး၎င်းတို့စံတန်းရ NVC ကိုထုတ်ပေးပြီးမူလနေထိုင်ရာနေရာတွေကိုပို့ဆောင်ပေးခြင်းတွေလှုပ်ဆောင်ခဲ့တယ်လို့လည်းမြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။ဘင်္ဂလားဒေ့နိုင်ငံဘက်တင်းချောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့နိုင်ငံဆိုးရွားတို့ညှိနှိုင်းခဲ့ရမှာနှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လမှာစီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးမြန်မာဆိုးရွားကတော့တဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာလက်မခံပေမဲ့သူတို့တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ဆိုးရွားနဲ့နားလည်မှုစာကျွန်းလွှာလက်မှတ်ရေးသို့လှုပ်ဆောင်နေပြီးစစ်ရှောင်ဒုက္ခသည်တွေပြန်လက်ခံဖို့ကြိုးစားနေတာအခုချိန်ထိတော့မအောင်မြင်သေးပါဘူးခင်ဗျာ
နိုင်ငံအိမ်မှာရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာတော့မြကြီးနားမြို့မော်ဖောင်းကျေးရွာမှာရှိတဲ့မူရစ်ဆေးဖြတ်တဲ့စင်တာတစ်ခုကိုမနေ့မနက်အစောပိုင်းတုန်းကအရွက်ဝင်းနဲ့တနက်ကင်ဆောင်သူတွေဝင်ရောက်ဆစ်ဆေးခဲ့ပါတယ်။သူတို့မှာတော့တရားဝင်ဆစ်ဆေးပိုင်ခွင့်အထောက်အထားပါမလာဘူးလို့စင်တာတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီစင်တာကစီကံထိန်ဆရာတဦးကိုတော့ဆက်သွယ်ရေးဥပဒေပုံမှန်68နဲ့ရဲရှာရှိတဦးကအမှုဖွင့်ထားပါတယ်။အကြောင်းဘက်ကတော့ဒီအခြေအနေကိုကချင်ပြည်နယ်ဝင်ကြီးချုပ်ထီစာတင်မှုပြင်ဆင်နေပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းပြီးပေးပို့ထားပါတယ်။
မြကြီးနားမြို့မော်ဖောင်းကျေးရွာမှာရှိတဲ့အသက်တာသည်တမချန်းသာတင်တန်းကျောင်းကိုစက်တင်ဘာလ26ရက်နေ့မှာရဲတပ်ဖွဲ့မူရစ်တပ်ဖွဲ့နဲ့အရဲဝန်းနဲ့တနက်ကင်ထားသူတွေကမနက်3နာရီဝန်းကျင်မှာဝင်ရောက်ရှာဖွေစစ်ဆေးခဲ့ပါတယ်။မနက်မိုးမလဲချိန်မှာဘာအတွက်ရောက်လာမှန်းမသိပေမဲ့ကျေးရွာအုပ်ချုပ်ရေးမှူးပါတာကြောင့်တကားဖွင့်ပေးလိုက်တဲ့အခါမှာဝင်ရောက်စီးနင်းတဲ့ပုံစံနဲ့စစ်ဆေးခဲ့တယ်လို့ကျောင်းတာဝန်ခံဆရာဆိုင်ဖာကပြောပါတယ်။
တို့ကြည့်ချင်တဲ့နေရာတဲ့ကုန်းတက်တာတွေအခန်းတွေတယောက်မကြံအိယာလေးတွေအဲ့လိုနဲ့ဝင်စီးနှင်းချခွေတဲ့ပုံစံလုပ်သွားတာပေါ့တို့ဘယ်လိုနဲ့လာရလဲကျွန်တော်တို့မေးတဲ့အချိန်တို့လည်းဘာမှကြည့်ကြကြကြမပြောဘူးပဲအဖွဲလဲလို့ပြောရင်လည်းတို့ကရေးမှုတွေကိုပဲတွေးချတာပေါ့ရေးမှုတွေကိုမေးရင်လည်းတို့လည်းမသိဘူးကျွန်တော်တို့ခေါ်လို့လာခဲ့တာပါတဲ့အဲ့လိုပဲကြောင်းတစ်ယောက်လွဲခဲ့တာပေါ့
အခုဝင်ရောက်စစ်ဆေးခံရတဲ့တမချန်းစာတင်တန်းကျောင်းကကချင်ပြည်နယ်မှာရှိတဲ့အသင်းတော်အခြေပြုမူရစ်ဆေးဖြတ်တဲ့ကျောင်းတွေကတခုပါဒီကျောင်းကို2014ခုနှစ်အောက်တိုဘာလမှာဖွင့်ခဲ့တာဖြစ်ပြီးမူရစ်ဆေးဖြတ်သူတွေကိုကျောင်းမှာပဲနေထိုင်ခွင့်ပြုပြီးတမချန်းစာအသင်ပေးနေတာပါလက်ရှိအချိန်မှာမူရစ်ဆေးဖြတ်သူ125ဦးကိုလက်ခံထားတယ်လို့ကျောင်းတာဝန်ခံကပြောပါတယ်ဝင်ရောက်စစ်ဆေးတဲ့အချိန်မှာကျောင်းလုံးကျုံကြီးအတွက်အသုံးပြုတဲ့စကားပြောဆက်တွေကိုတွေ့ရှိခဲ့တာကြောင့်ကျောင်းရဲ့စီကံထိန်းဆရာတဦးကိုဆက်သွယ်ရေးဥပဒေပုံမှန်68နဲ့ရဲရရှိတဦးကအမှုဖွင့်ထားတယ်လို့ဆရာဆိုင်ဖာကပြောပါတယ်
။ကျွန်တော်ကတင်တန်းကျောင်းဆိုတော့ကျင်းအရပြန်နေကြမထွက်ပြေးအောင်ညကျင်းဆောင်ရတာဟုတ်။အဲတော့မူရစေဝါသမားတွေကိုပြုစုဆောင်ရှောက်တဲ့စံစာပင်ပေးနေရဆိုတော့တုံးတဲ့စကားပြောဆက်သေးလေးတွေကိုထောက်သွားမှဖွင့်ပြချက်မရတဲ့ကင်နဲ့ဆိုပြီးမှတော့မှုဖွင့်ထားပါတယ်ကျွန်တော်တို့။
ကချင်ပြည်နယ်မှာအသက်အရွယ်မရွေးမူရစ်ဆေးဆွဲတဲ့ဒဏ်ကိုခံနေကြရတာကြောင့်ဒါကိုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းနိုင်တာမရှိဘူးလို့ရပ်ဘက်အဖွဲ့တွေကဆိုပါတယ်။အသင်းတော်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကမူရစ်ဆေးသုံးစွဲမှုတိုက်ဖျက်ရေးလှုံ့ဆော်နေချိန်မှာအာဏာပိုင်တွေကအခုလိုပြုမူခဲ့တာဟာအကြမ်းဖက်တဲ့လုပ်ရပ်ဖြစ်တယ်လို့ကချင်ပြည်နယ်လူမှုအကျိုးပြုအဖွဲ့တွေကပြောပါတယ်။စက်တင်ဘာလ26ရက်နေ့မနက်အစောပိုင်းကအသက်တာသည့်တမချန်းသာတင်တန်းချောင်းကိုဝင်ရောက်စစ်ဆေးရမှာပါလာတဲ့မော်ဖောင်းကျေးရွာအုပ်ချုပ်ရေးမှူးဦးစိုးကျော်က
ကျွန်တော်တက်တီလိုက်ပြီးပေါ့ဗျာခေါ်သွားတာဆွေထူးတော့မတိရှိဘူးဗျာ
အကျန်းဖတ်မှုအတွင်ဆောင်းနဲ့ဝင်ရောက်ရှာဖွေမှုမျိုးနဲ့ဆစ်ဆေးခဲ့ပြီးတရားစွဲဆိုတဲ့အခြေအနေထိမဖြစ်သင့်ပဲပြပြလဲလဲပြောဆိုပြီးမှသာဆောင်ရွက်တင်တယ်လို့ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌလွန်ဆောင်းကပြောပါတယ်အခုဖြစ်စဉ်ပေါ်ကချင်ပြည်နယ်ဝင်ကြီးချုပ်အထိစာဖို့ဖို့အကြံပြုထားပြီးအခြေအနေကိုစောင့်ကြည့်သွားမယ်လို့သူကဆိုပါတယ်
မွေးဆွေးဝါးချက်တဲ့အန္တာကိုအနောက်အဆက်လာပေးတဲ့သူချုပ်တဲ့ပုံစံဖြစ်နေလို့ကျွန်တော်ယူဆတယ်။လောလောဆယ်ဆယ်သူတို့ဒီချင်းချင်းနဲ့ဆိုးရွားဖွဲ့ဝင်ကြီးချုပ်ကိုလိမ့်နေပြီးမှစာတွေထည့်ဖို့သူတို့ကိုကျွန်တော်တို့အကြံဉာဏ်ပေးတာပေါ့။ဒီကနေ့တစ်ဆင့်ကျွန်တော်တို့အခြေအနေကြံကြည့်ပြီးမှဆိုးရွားအာဏာပိုင်ဘက်ကနေတရားမမျှတာတဲ့ဟာတွေလောက်လာပြီးဆိုတော့ကျွန်တော်တို့ဒါကိုဝေးရံဖို့အတွက်အဆင်ပြေရှိတာပေါ့နော်
။တိုင်းဒေသနဲ့ကိုင်အဖွဲ့တွေကနေပြည်တော်မှာဖောက်ခွဲမှုပြုလုပ်ဖို့ရည်တမှတ်ထားကြောင်းနိုင်ငံတော်သမ္မတရုံးကဝင်ကြီးဌာနတွေကိုညွှန်ကြားထားတဲ့စာမှာကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့လဲပါနေပြီးအဲ့ဒီဆွဆွဲမှုရဲ့နောက်ဆက်တွဲအနေနဲ့အခုလိုကချင်ပြည်နယ်မြကြီးနားမြို့ကမူရစ်ဆေးဖြတ်တဲ့စင်တာကိုဝင်ရောက်ဆစ်ဆေးတာလားလို့သူ့အနေနဲ့တန်တရားဖြစ်မိကြောင်းလွန်ဆောင်ကပြောပါတယ်။အခုဝင်ရောက်ဆစ်ဆေးခံခဲ့ရတဲ့ကြောင်းကမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အနီးဆုံးနေရာမှာရှိနေတာလို့ဒေသခံတွေကဆိုပါတယ
်။တော်ရရှင်များရှင်လနကိုင်ပြိပက္ခတွေအတွင်အရက်သားတွေထိခိုက်တိကျမှုတွေနဲ့ပတ်သက်လို့တိုင်းသားဒေသတွေကလွတ်တော်ကိုယ်စားတွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေရင်းစားပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932 3899 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
မနေ့ပြန်စနေညတဲ့လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။တော်ရရှင်များရှင်ဆရာနာရှင်စနစ်ကနေမြန်မာနိုင်ငံလူမျိုးရေးလှုပ်ရှားမှုတွေကထင်ရှားတဲ့လှုပ်ရှားမှုတစ်ခုဖြစ်တဲ့2008ဝါရောင်တန်ခါလှုပ်ရှားမှုကြီးကဒီကနေ့ဆိုရင်တော့12နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်12နှစ်ကြာပြီအရသာဆိုးရတက်လာပြီမယ်လို့ဆရာနာရှင်ရဲ့အငွေသက်တွေကြံနေသေးတယ်လို့ဥဆောင်တန်ခါတော်တွေကပြောပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ
်လောင်စာစီဈေးနှုန်းအစမတန်မြင့်သွားတာကြောင့်2008ခုနှစ်စက်တင်ဘာလတုန်းကတန်ဃာတော်တွေဥဆောင်လှုပ်ရှားခဲ့တဲ့ရှူဝါယောင်တော်လန်ရေးဟာစစ်အာဏာရှင်စနစ်အောက်မှာမြန်မာနိုင်ငံဒီမိုကရေစီရရှိရေးကြိုးပမ်းလှုပ်ရှားမှုတွေတဲကပြည်တွင်းတင်တာမကကဘာကအာယုံဆိုင်ရာရဲ့ထင်ရှားရေးလှုပ်ရှားမှုကြီးဖြစ်ပါတယ်စစ်အာဏာရှင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပြည်သူတွေဟာမလွတ်မြောက်နိုင်သေးလို့သူတို့အဓိကရည်မှန်းချက်တွေမပြည့်ဝသေးကြောင်းရှူဝါယောင်တော်လန်ရေး12နှစ်ပြည့်ရဲ့ဒီနေ့စက်တင်ဘာ29မှာရှူဝါယောင်လှုပ်ရှားမှုဥဆောင်ဆရာတော်ဦးအိမ်တကာက VOA ကိုအခုလိုမိန့်ပါတယ်
အလုပ်လည်းဆိုတော့ဒီလိုစီပြေဝရရှိဘူးဘုရှင်ကျောင်းကပြေဝရမှာပဲလေဒီ2008ခေါ်ယူဖို့အခြေခံဥပဒေကြီးကစစ်အုပ်စုရဲ့စမ်းမှုချင်းကိုခံထားနေရတယ်ပေါ့အခုချိန်ထိအောင်လည်းလက်ရှိအာဏာရတဲ့ NLD ဆိုရတာအဲ့ဒီဥပဒေတိုင်းပေါ်နေရတာအဲ့ဒီဥပဒေကိုပြင်ဖို့သူတို့ကြိုးစားနေတဲ့အဆင့်နဲ့ရှိတယ်လို့ဒီမိုကရေစီနဲ့အညီဖြစ်တဲ့ဥပဒေမျိုးဖြစ်လာပြီဆိုမှသာလေမြန်မာပြည်ကျဆက်တဲ့တောင်းဆိုချက်တွေပြေဝမယ်လို့ယုံကြည်ပါတယ်
2008ရှူဝါယောင်လှုပ်ရှားမှုကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့စစ်အစိုးရဟာနောက်တစ်နှစ် 2008 မှာဖွဲ့စည်းပုံအခြေခံဥပဒေကိုအပြည့်အသတ်ပြီးပြည်သူ့ဆန္ဒကိုအတည်ပြုလိုက်ပါတယ်။စစ်အာဏာရှင်စနစ်ကို2008ဖွဲ့စည်းပုံနဲ့အကာအကွယ်ယူထားသရွေ့ပြည်သူတွေဟာလွတ်မြောက်နိုင်မှာမဟုတ်ဘူးလို့ရှူဝါယောင်တော်လှန်ရေးမှာဥဆောင်ပါဝင်ခဲ့တဲ့ဆရာတော်ဦးဆန္ဒတည်ရွေးကမိန့်ပါတယ်။
တိုင်းပြည်မှာစရနာရှင်စနစ်ရဲ့အငွေ့အသက်ကိုမဟုတ်ဘူးစရနာရှင်စနစ်လုံးဝပြားကိုရှိနေပြီလေ။စရနာရှင်စနစ်ရဲ့ပြည်နေထုတ်ချက်မှုတွေအောက်မှာပဲနေညာရဲ့သူတို့ရဲ့ဒီဖိနှိပ်မှုအုပ်ချုပ်မှုတွေဘာနဲ့အကာအကွယ်ပြုရလဲ2008ခုနှစ်ကအခြေခံဥပဒေနဲ့အကာအကွယ်ယူပြီးတော့မှပြည်သူလူထုကိုဖိနှိပ်ထုတ်ချက်နေတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာ2015ရွေးကောက်ပွဲကိုအပြတ်အသတ်နိုင်ရခဲ့ပေမဲ့စီးပွားရေးကဏ္ဍမှာအပြောင်းအလဲကြီးကြီးမားမားမရှိတဲ့အပေါ်မှာလည်းအများစုကဝေဖန်လာတာလည်းရှိပါတယ်မြမစီးပွားရေးမှာစစ်တပ်ကနောက်ခံပြုထားတဲ့စီးပွားရေးလုပ်ငန်းတွေရဲ့လွှမ်းမိုးမှုကများသလိုပြည်တွင်းစစ်တွေကြောင့်လည်းအခက်အခဲတွေကြုံနေရတယ်လို့ယူဆကြောင်းဆရာတော်မင်းတုံညာကမိန့်ပါတယ်အ
ဲ့တော့အာဏာရှင်အောက်ကဂုဏ်လုံးချုပ်လွတ်မြောက်အောင်ရုံးသွားတဲ့ပြဿနာပေါ့လက်ရှိအင်ဂျင်နီအစိုးရမှာလုံးလို့ရနေတဲ့အပိုင်းတွေရှိတယ်လုံးလို့မရနေတဲ့အပိုင်းတွေရှိတယ်ဒီနေ့စစ်တပ်ကလည်းစီးပွားရေးတွေဥပိုင်စားကြည့်တည်ပြီးအကုန်လုံးလေဝဲကြီးအုပ်ထားတယ်နော်စစ်မှတ်တွေကလည်းပဲဖြစ်နေတယ်အဲ့တော့အင်ဂျင်နီအနေနဲ့ရှေ့ဆက်လို့မရတဲ့စီးပွားရေးအခက်အခဲတွေလည်းအများကြီးရှိတာကိုဦးဇင်းတို့ဆန်ကားတော်တွေကတော့နားလည်ကြတယ်စားကြည့်တည်ခြင်းပေါ့နော်
အလောက်ကန်ရှာပါပြီးကုန်စိမ်းနှုန်းကြီးမားရေးတန်ကိုမခံနိုင်တဲ့ပြည်သူတွေဟာ2008စက်တင်ဘာ25ရက်ကစလို့လမ်းမော်ထွက်ဆန္ဒပြခဲ့ပြီးနောက်တနေ့မှာအနေနဲ့ရရက်ကတန်ဃာတော်နဲ့ပြည်သူတွေကရန်ကုန်မြို့လယ်ကောင်မှာစုဝေးလှည့်လည်ခဲ့ကြပါတယ်။စက်တင်ဘာ26နဲ့29မှာတော့လမ်းမော်ကတန်ဃာနဲ့လူထုကိုစစ်တပ်ကလက်နက်သုံးဖြိုဝင်းခဲ့ပြီးဖုံကြီးကျောင်းတွေထဲဝင်ရောက်ရိုက်နှက်ဖမ်းဆီးခဲ့ကြတာပါ။စစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့ရာကြောင့်ဂျပန်နိုင်ငံသားသတင်းတောင်ကန်ကြည်နာဂယီအပါအဝင်ယဟန်တန်ဃာတော်တွေနဲ့ရက်သားပြည်သူအများပြားသိဆုံးခဲ့ရပါတယ်။အဲ့ဒီနောက်မှာအာနာပိုင်တွေကဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ဃာတော်အများစုနဲ့ရက်သားပြည်သူတွေကိုဖမ်းဆီးထောင်ချနှိပ်စက်တာတွေပြုလုပ်ခဲ့တယ်လို့အဲ့ဒီတန်ဃာတော်တွေသတင်းသုံးခဲ့တဲ့ဖုန်ကြီးကျောင်းတွေကိုလည်းချိတ်ပိတ်ခဲ့ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်စက်တင်ဘာလ28ရက်တောက်တာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာမှာနားဆင်ရမှာကတော့အာကာသထဲမှာရောက်သွားတဲ့ဆိုရင်လူခန္ဓာကိုဘလို့များအပြောင်းလဲတွေဖြစ်ပါသလဲ
အာကာသယင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အစာအိမ်လမ်းကြောင်းဥနယံတရှူးတွေပြက်တာရယ်နောက်ပြီးတော့အုံနောက်ချိုးရင်းတာယောဂဗျာ
သိပ္ပံနဲ့နည်းပညာခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ချင်းတိုင်းရင်သူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခတဲ့အစီအစဉ်နဲ့လွန်ခဲ့တဲ့19နှစ်တုန်းကအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချခဲ့ပြီးတော့လက်ရှိမှာတော့အင်ဒီယားနာပြည်နယ်ရဲ့မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်သူဖြစ်ပါတယ်။သူမအနေနဲ့ပညာရေးကိုတံပိုးထားပြီးတော့အမေရိကန်ပြည်ထောင်စုမှာကြိုးပမ်းရပ်တည်ခဲ့ရတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်တင်ပြထားတာနားဆင်ပါရှင
် Cause it only serves to make me more determined to achieve my final goal.
ဒီမော်ပေါ်ကြမ်းပေါ့နော်အတူကောက်အဖြစ်တော့မော်လို့ပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6th နေ့တိတိကျကျအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရခဲ့ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျမစိတ်ထဲမှာပေါ့အငြင်းနဲ့ရှိတယ်ဘာလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ဖွဲ့တလုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးကရှိတယ်။ဘာလို့လဲဆိုတော့ကျမတို့ရှစ်တန်းတုန်းကကျမရဲ့ဒီအတန်းပိုင်ချက်မှပြောဖို့လေလေဘယ်နိုင်ငံရောက်ရတဲ့နေတို့တစ်နေ့တိုင်းဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ကိုစားကိုပြုတ်တယ်ဆိုအမြဲတမ်းမှတ်ထားပါလို့ပြောခဲ့ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ပြီးလိုက်ရင်ဒါဆိုရင်ငါတော့ဘာလို့ဖြစ်နေတယ်သူများဟိုကို့ကိုကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်။အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေဒါပေမဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းစမတက်ဖဲနဲ့နေရင်လည်းဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲ့ဒီတော့မှမောင်လေးတွေငငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့လာတာပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းမှကျတော့စိတ်ကောင်းဖြစ်တဲ့အကြောင်းမသေးချူပဲဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကြလည်းဖြစ်တယ်သူတို့ပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state scene မရအောင်လေဒီမျိုးမှာရှိတဲ့ကျောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေအပြေးကနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဒေးကြီးတယ်လေဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုံးလုံးတယ်အချိန်ပြည့်ပေါ့အလုံးလုံးတယ်အဲ့ဒီအချိန်မှာအဲ့ဒီကျောင်းမှာကစောက်ဝဲဖြစ်တယ်အဲ့နကစားဝယ်တယ်ကျောင်းမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးပေးတဲ့အလုပ်ကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီလေအဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့ကျောင်းကတက်လာပြီဆိုတဲ့ခါကျတော့လည်းကိုကဒီမှာအိန္ဒိယမှာတော့ကျောင်းတက်ခဲ့ပါတယ်ပြန်လဲရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ ပညာရေးကတခြားပြည်လည်းဖြစ်တယ်လေဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေပြည်တာနဲ့အဲ့ဒီကနေမှတဆင့်တဆင့်ပေါ့ကိုယ့်ဟာနဲ့ကိုယ်လည်းအချိန်သက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးချက်မှပဲဘွဲရသွားတဲ့အထိပေါ့အဲ့လိုတက်တယ်ကြားထဲမှာလည်းဘာဖြစ်ပြောအင်္ဂလိပ်စကားလည်းကိုယ်စကားမဟုတ်တဲ့ခါကျတော့သူများတနားရီအချိန်ပေးတယ်ဆိုကိုကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုကလစ်လာတယ်ဆိုလို့လေအပြော်ပါရလေစိတ်လိုက်ဖို့လေကိုကမှအချိန်မပေးနိုင်ဘူးနော်အဲ့တော့လည်းအချိန်ပြစ်လုပ်တယ်ကျောင်းကလည်းအချိန်ပြစ်တတ်တယ်ဆိုတော့လေကိုကတအားလို့ရှင်ရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမျိုးတွေတော့ရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ဖားကထားထားပြီးမဲ့လေးနှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလည်းရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်တန်းတဲ့နေရာမှာပေါ့နော်တခါတည်းကြလို့ရှိလို့ရှိရင်စိတ်ဓာတ်ကျရမယ့်အချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကောမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကြုံနေဆိုတာကအာသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မမရှိနိုင်ခဲ့တဲ့အဆောင်ကြီးပေါ့နော်အဲ့ဒါအငယ်တာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြည့်ပြီးအနောက်ကနေတော့သူပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်တိုင်းယူတဲ့အရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြတာလေအမေကရောက်ကြအယူရခလေးရခုအချိန်တက်ပြီနော်အဲ့တော့ဒီခလေးဝင်မွေးပဲနေအောင်ပဲပါညာမျိုးတွေပေါ့နော်တစ်ခါတလေကြိုက်နေပြန်စဉ်းစားတယ်ဟောငါအတက်ကြီးနေသလားပေါ့နော်ကိုကလည်းကိုတော့ကိုပဲကိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုတည်တယ်လေဒီနေ့ဒီပညာမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းဆောင်မှာမဟုတ်ဘူးဆိုတည်တဲ့အတွက်ကြောင့်မလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှလည်းရှင်း
ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြွေကောင်တီကျမရေးဌာနမှာကျမ nurse အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့ခါမှာကျတော့ကျမကလည်းတွေ့လာလေဆိုတော့ကျမမမျော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့သေးတယ်ကိုတက်တဲ့ပညာဟာပေါ့နော်ကိုရဲ့အာလူမျိုးအတွက်လည်းအဆုံးမချရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေ။ဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုမြင်နိုင်ရင်ဒါပြီးတာပါပဲ။ဒီဆိုပြီးစိတ်တက်နေပဲကြောင်းနေစီအောင်တင်ခဲ့တာပေါ့။ဒါနဲ့ဒီမှာလုတ်တဲ့ခါကျတော့ကျွန်တော်ပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်ကလူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှာပဲပဲစီးရဲပြီးတော့ဆရာဝန်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးဒီတို့ကျမရေးနဲ့ပတ်သက်ပြီးတော့လည်းပညာသေးတွေကောင်းကောင်းမရတာမျိုးတွေတွေ့လာတဲ့ခါကျတော့မှပြတော့အဲ့နဲ့အော်ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့အဲစိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေကျမအဲ့လည်းနှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်ပြောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးကျမအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းကျမကိုနားလေတယ်ကျမကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တာမှကိုအားတန်နေသေးတယ်လေဆိုတဲ့ခါကျတော့နောက်ဆုံးကြတော့ဗာလေးဖြစ်ဖြစ်ဆိုပြီးဒီနှစ်ကြတော့တက်တော့မယ်ဆိုပြီးတော့ကျမဆုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဗာလေးဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ nurse practitioner တက်မယ်ဆိုတဲ့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတ်တဲ့တဆင့်ပြင်ပြီးတော့ဆရာဝန်တို့မျိုးစစ်ကူကွင်ရှိတဲ့အဆင့်ဆိုတဲ့အခါကျတော့ဆရာဝန်နီးပါးပေါ့နော်ဒီပညာသင်ယူရမှာမလို့ဒီခလေးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှနေမယ်ကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင် course တစ်ခုလေးနဲ့ပေါ့နော်တက်ရတာမျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ရမများဘူးပေါ့ဟိုများတင်တော့လေတခါကျရင်ဒါ subject တစ်ခုပဲအာဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တာ
တကယ်တော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေတော့အုံးနဲ့လေအဲ့နဲ့သူကလည်းအမေကိုချီအမေကိုဟိုနဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာကိုင်းထိုင်နေမရဘူးထိုင်နေအဲ့ဒါမျိုးကျရင်အော်ကိုယ်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးကြလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါမဲ့လည်းဘာဖြစ်ဖြစ်လေးတော့ပြီးမှလည်းဆိုပြီးတော့ကိုထန်တက်ကိုခလေးကိုချင်းနဲ့လည်းအဲ့လိုအင်္ကာနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြရင်လည်းအဲ့လိုပဲခ ทะเลไอ้ที่ว่าได้ทํามาก็ค่ะเปลี่ยนแล้วถ้ามีเปลี่ยนลงยาได้เฉยๆได้ชื่อเลยสรุปน้องได้ยัดละเลยอัปไว้นั้นก็ยัดแค่เลยแต่แม้อคุณลงยินตรงนี้เนี่ยเนเนอชิงนี้เปลี่ยนละได้ขันตะเราเนี่ยทะเลนี่ก็ค่ะสุดๆติดไปถ้าอมีเองสามไม่ลงยาได้อยู่เนาะเองสาตอนลงไหนองค์เสร็จแล้วเนี่ยก็น้าจะลงได้นะว่าที่ว่าคุณอะเต็มเองสาตอนลงทางนี้ล่ะเลยอะไรမျိုးนี้ขึ้นมาละบ่เนาะสุดแต่ขันจะรออคุณเฉิง
မှန်တော့ဖျားကြည့်စီတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒါတော့နောက်တော့မရဘူးပေါ့အဲ့တော့ကိုယ့်ရဲ့ဆုဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော် You can bend but never break me cause it only serves to make me more determined to
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ဝါရှင်တန်ဒီစီမြို့တော်ကလွတ်လပ်ရေးကြောက်တိုင်းဝါရှင်တန်မော်နျူမန့်ကြီးပြန်လည်ဖွင့်လှစ်လိုက်တဲ့အကြောင်းဖြစ်ပါတယ်။ကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်။
ဝါရှင်တန်ဒီစီမြို့တော်က3နှစ်ကြာပိတ်ထားတဲ့ဝါရှင်တန်မော်နျူမန့်လွတ်လပ်ရေးကြောက်တိုင်ကိုစက်တင်ဘာ19ရက်နေ့မှာပြန်လည်ဖွင့်လှစ်လိုက်ပါတယ်။955ပြည်အမြင့်ရှိတဲ့ဒီကြောက်တိုင်ပြန်လည်ဖွင့်လှစ်ပွဲမှာသမ္မတဂရော်မလာနီယာထရမ့်ကဘဲဂျူဖြတ်ဖွင့်လှစ်ပေးပါရတယ်။ဝါရှင်တန်ဒီစီအေရီးယားမှာ2011ခုနှစ်ကလှုပ်ခတ်ခဲ့တဲ့မြင်းငလင်အပြီးဝါရှင်တန်မော်နျူမန့်ကြောက်တိုင်ကိုအချင်းချင်းပြင်ဆင်လာခဲ့တာပါ။မြင်းငလင်ကြောင့်ကြောက်တိုင်ထိန်းသားမှာအက်ကွဲခဲ့တာကိုပြင်ဆင်ပြီးတဲ့နောက်2014ခုနှစ်မှာပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ဒါပေမဲ့လည်းကြောက်တိုင်ထိတ်ကိုတက်တဲ့ဒက်လီကဟာပုံမှန်အလုံးမလုံးတော့တာကြောင့်2016ခုနှစ်မှာပြန်ပိတ်ခဲ့တာပါအခုခါမှာတော့အဆင့်မြင့်နည်းပညာသုံးဒက်လီကတက်ဆင်ပြီးသွားတာကြောင့်ဒီနှစ်ဆောင်းဦးကာလမရောက်ခင်လေးမှာပဲအခုလိုပြန်လည်ဖွင့်လှစ်လိုက်ပါတယ်ဝါရှင်တန်မော်နျူမန့်ကို14နှစ်ကြာဆောက်လုပ်ခဲ့ရပြီးတော့ဆောက်လုပ်စဉ်ကာလမှာလည်းဆယ်စုနှစ်နှစ်ကျော်ကြာရပ်ဆိုင်ထားရတာပါအမျိုးသားဥယျာဉ်ဌာနပြောခွင့်ရ Mike Litters ကဝါရှင်တန်မော်နျူမန့်အကြောင်းအခုလိုရှင်းပြပါတယ်
Washington Monument is really one of America's
Washington Monument ကြောက်တန်ဟာအစိုးရနဲ့ပုဂ္ဂလိကပူးပေါင်းပြီးပထမဆုံးစောက်တဲ့အဆောက်အုံတွေထဲမှာပါပါတယ်။1848ခုနှစ်မှာစဆောက်ပြီးပြည်တရာ50လောက်မြင့်ရောက်တော့ပိုက်ဆံကုန်သွားပါတယ်။အဲဒီနောက်ပြည်တွင်းစစ်ဖြစ်ပြီး22နှစ်ကြာစောက်လို့ရရပ်ထားရပါတယ်။1886ခုနှစ်ရောက်မှကွန်ကရစ်လွှတ်တော်ကနေစစ်အင်ဂျင်နီယာတပ်ဖွဲ့ကိုပြီးအောင်စောက်ခိုင်းခဲ့ပါတယ်။1884ခုနှစ်မှာအပိသက်စောက်ပြီး1888ခုနှစ်မှာအများပြည်သူတွေဖွင့်ပေးခဲ့ပါတယ်
။ Washington Monument ထိတ်ကနေကြည့်မယ်ဆိုရင်လှပတဲ့ Washington မြို့တော်ရဲ့အရက်၄မျက်နှာစလုံးကိုမြင်နိုင်ပါတယ်။ National Mall အမျိုးသားရည်မြင်ရဲ့အလဲဘဟုမှာရှိတဲ့ Washington Monument ထိတ်ကနေကြည့်ရင် Congress လွတ်တော်အင်ဗျူတော် Lincoln အမတ်တရအထိမ်းမဲ့အဆောက်အဦတွေကိုတွေ့နိုင်ပါတယ်။အထင်ကရအထိမ်းမဲ့အဆောက်အဦဆောက်လို့ရမှာစင်စနာရှင်တွေကလည်းပါဝင်လှူဒန်းကြပါတယ်
။ Just like its construction The recent work we did was
ကိုတို့ကလိုအစိုးရပုဂ္ဂလိကအလူရှင်တွေရဲ့ငွေနဲ့ပြင်ဆင်တာပါလုပ်ငန်းရှင်ပရိဒအလူရှင် David Rubenstein ကဒက်လီကအစင်းမြင့်ပြုပြင်ဖို့ဒေါ်လာ3,000,000လူပါတယ်အမျိုးသားဥယျာဉ်ဌာနကစစ်ဆေးအဆောက်အဦကိုပြန်မွမ်းမံပါတယ
်1854ခုနှစ်အရောက်မှာ Washington Monument ဆောက်လုပ်တဲ့ပုဂ္ဂလိကအလူရှင်အဖွဲ့ကငွေကြေးကုန်ခန်းသွားတာကြောင့်ရဲ့နောက်ဒီပြည်တွင်းစစ်ဖြစ်ပွားတာရဲ့ကြောင့်ဒီဆောက်လုပ်နေတာကိုရပ်ဆိုင်းလိုက်ပြီးတော့1896ခုနှစ်အရောက်ပြန်လည်စတင်ဆောက်လုပ်ချိန်မှာဆောက်လုပ်လူရန်းသူတွေအနေနဲ့တခြားနေရာကကြောက်တုံးတွေကိုပဲယူခွင့်ရပါတယ်။ဒါကြောင့် Washington Monument ဟာအလဲလောက်ကနေစပြီးတော့အယောင်အနှဲငယ်ကွဲနေတာပါ
။ When the monument was completed in 1884, it was the world's tallest.
1884ခုနှစ်အားလုံးဆောက်ပြီးချိန်မှာတော့ဒီအဆောက်အုံကကမ္ဘာအမြင့်ဆုံးပါ။သိပ်မကြခင်မှာပဲ Eiffel Tower ဆောက်ပြီးစတင်ချိုးလိုက်ပါတယ်။ဒါပေမဲ့လေ Washington Monument ကတန်မဏိတန်တစ်ခုမှမပါတဲ့ကြောက်သားနဲ့စောက်ထားတဲ့ကမ္ဘာအမြင့်ဆုံးအထိမ်းအမှတ်နေရာတစ်ခုပါကြောက်တုံးတို့ရဲ့အလေးချိန်ကမ္ဘာမြေဆွဲရနဲ့စီထပ်ပြီးစောက်ထားတာပ
ါ American လွတ်လပ်ရေးနေ့ရောက်တိုင်း Washington Monument ကြောက်တန်အနီးမှာမီးယူးမီးပန်းတွေပစ်ဖောက်ပါတယ်လွန်ခဲ့တဲ့ဇူလိုင်လကဆိုရင်လေလူသားတွေလကပါပေါ်မှာချစ်ချနိုင်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်အနေနဲ့ Apollo 11အာဂါသယာဉ်ရဲ့ပုံရိပ်ကိုကြောက်တိုင်မှာထိုးပြီးတော့ပြသခဲ့ပါတယ် Washington DC မှာအမြင့်ဆုံးဖြစ်တဲ့ Washington Monument ကိုနှစ်စဉ်လာရောက်လည်ပတ်သူ5သိန်းလောက်ရှိပါတယ်ခင်ဗျာ California ပြည်နယ် Los Angeles မှာအင်ဂျင်မဲ့အရေးအတွက်ဟာလွန်ခဲ့တဲ့နှစ်ကတည်းကဆိုင်ရင်ဆက်နေရခိုင်နှုန်းပိုများလာပါတယ်မြို့အချို့သူတွေအနေနဲ့အိမ်ငှားနေထိုင်ဖို့အခက်အခဲရှိသူတွေကိုနေထိုင်ကြအကူအညီတွေပေးနေတဲ့ကြားမှာပဲအိမ်ရမဲ့နှုန်းပိုများလာတာပါ ိမ်ငှားကနှုံသားတွေတက်လာတာဟာအခုလိုအိမ်ရမဲများလာစေတဲ့အကြောင်းရင်းဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြပါတယ်။ဒါမှမဟုတ်ကယ်လီဖိုးနီးယားပြည်နယ်ကိုရောက်လာတဲ့သမ္မတဒေါက်တာထရမ်ကတော့အိမ်ရမဲတွေများပြားလာတာဟာသက်ဆိုင်ရာမြို့စီမံအုပ်ချုပ်သူတွေရဲ့လိုအပ်မှုကြောင့်လို့ဆိုရတဲ့ကမ္ဘာတဝှမ်းမြို့ပြကြီးတွေမှာကြုံနေကြရတဲ့အင်ဂျီရမဲပြဿနာအကြောင်းကိုတင်ပြပေးရမယ်။လော့စ်အိန်ဂျလိစ်မြို့လေကောင်ကလမ်းနေမှာဆိုရင်ရွေးပြင်တဲ့ထိုးနေထိုင်ကြသူတွေအများပြားကိုတွေ့နိုင်ပါတယ်။ဒီမြင်ကွင်းဟာဖွံ့ဖြိုးဆဲနိုင်ငံကမြို့တစ်မြို့နဲ့တောင်တူတယ်လို့ဆိုကြပါတယ်။စီးပွားရေးမူဝါဒဆိုင်ရာလေ့လာရေးအဖွဲ့ Milken Institute ကလေ့လာသုံးသပ်သူ Kevin Claudan က
What you're seeing now is the first signs of
အခုမြင်နေရတာကမြို့တွင်ပြင်လက္ခဏာတစားတစားပျက်စီးရင်းလာတဲ့ပထမဆုံးအခြေအနေပါ။တဲထိုးပြီးနေကြတာမြို့တစ်မြို့စာတောင်ဖြစ်နေပါပြီ။
လွန်ခဲ့တဲ့နှစ်အတွင်းအင်ဂျီယာမဲပေါင်း2000ကိုအိမ်ကနေထိုင်နိုင်ဖို့မြို့စီမံခန့်ခွဲသူတွေကထောက်ပံ့ကူညီခဲ့ပါတယ်။အင်ဂျီယာမဲတူဖြစ်ခဲ့သူ Robert Van Gess က
The rents are too high here in LA and you know it's very hard.
LA အိမ်ငှားကားတွေကအရန်စည်းကြီးပါတယ်။ကိုယ့်ဘာသာလည်းမတက်နိုင်တာကြောင့်ဒုက္ခတွေရောက်ကူညီလိုအပ်ခဲ့ပါတယ်။အခုတော့ခလုံးနေစရာလေးတနေရာရနေပါပြီ
။ဘူးတော်သားအစိုးရရဲ့ကျန်းမာရေးထောက်ပံ့ရေးကိုရရှိသူဖြစ်ပြီးပစ္စည်းတွေယူပို့ဆောင်တဲ့အလုပ်လုပ်ပါတယ်။ဒါမဲ့လည်းနေထိုင်စေးကြီးမားလာတဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာသူ့ရဲ့ဝင်ငွေဟာမလုံလောက်တာကြောင့်ကားပေါ်မှာပဲအေးရပါတယ်။ကားမရှိတဲ့သူတွေကတော့လော့စ်အိန်ဂျလိစ်မြို့လေကောင်မှာရွက်ပြင်းသေးလေးတွေထိုးပြီးတော့နေထိုင်ကြပါတယ်။အင်ဂျီမဲ့ဆောက်ရှောက်ရေးအဖွဲ့လော့စ်အိန်ဂျလိစ်မစ်ရှင်အဖွဲ့မန်နေဂျာအန်ဝုန်းဆန်ဖိုက
အင်ဂျီမဲ့ဥယျာဉ်၁၂ရာခိုင်နှုန်းအထိတိုးလာပြီးအလေးမှာဆိုရင်လူ6000လောက်ရှိနေပါတယ်။အဲ့ဒီထဲမှာကလေးရောလူကြီးရောစစ်ပြန်တွေရောအသက်ကြီးသူတွေရောစိတ်ပုံမှန်မဟုတ်သူတွေရောပါပါတယ
် El Pondi Bridge အိမ်ရအကူညီပေးရေးအဖွဲ့က Daniel Sevilla က
The fact that they can kind of put their heads down at night and be able to sleep
ဒီနေရာမှာညဘက်ဆိုရင်စိတ်ရေးလည်နေအန္တရာယ်ရှိမှာမပူရပဲခေါင်းချအိတ်လိုက်ရုံပါပဲအဲ့လိုမှမဟုတ်ရင်တော့လမ်းပေါ်မှာဘသူကများကိုယ်ကိုရန်ရှာမလဲဘယ်ချိန်ဖမ်းခံရမလဲစိတ်ပူနေရမှာပါ
မွေးစေဝါသုံးဆွဲသူနဲ့စိတ်သက်သာစင်းတဲ့ယောဂဆွဲကတ်သူတွေဟာလည်းအင်ဂျီယာမဲများလာတဲ့အကြောင်းရင်းတွေဖြစ်ပါတယ်။ဒါပေမဲ့လည်းအင်ငါကရေးကြည့်ပြီးဝင်ငွေနှဲပါတာဟာတော့အဓိကအကြောင်းရင်းဖြစ်တယ်လို့ဆိုရတယ်။ LA အင်ဂျီယာမဲစီမံခန့်ခွဲရေးဌာနကပီတာလင်းက
Los Angeles is the
Los Angeles ကအမေရိကမှာအင်ငါကရေးကြည့်တဲ့နေရာတစ်ခုပါ။ဆယ်စုတစ်တွင်နဲ့ချီနေစရာအကူအညီပေးဖို့နေရာကလည်းမလုံလောက်ပါဘူး။ကယ်လီဖိုးနီးယားပြည်နယ်ကတခြားနေရာတွေလိုပါပဲ။
အမေရိကန်မျိုးတွေကိုတိဆောက်တာမှာမျိုးစင်ကြေပုံအရက်ကနေမျိုးတွင်အလုတ်လာလုတ်သူတွေလည်းအဆင်ပြေအောင်အဝေးပြေးလက်နေပါဖွဲ့စည်းတိဆောက်ထားတာပါဒါပေမဲ့လည်းဒီလိုလမ်းတွေထပ်ဆောက်ဖို့နေရာမကျန်တော့တဲ့အခါမှာအလုတ်ပေါ်တဲ့မျိုးတွင်နေရာတွေမှာနေထိုင်စေကြီးလာပါတယ်အကူအညီပေးရေးအဖွဲ့ The People Concern က John McSherry က
If we invested more in prevention if we had more available affordable housing so
ဖြစ်ရမယ့်များပြားလာတာကိုတားဆီးမဲ့စီစဉ်နေအကောင့်ထဲပေါ်ပြီးဈေးတက်တဲ့နေထိုင်စရာအင်ဂျီတွေစီစဉ်ပေးမယ်ဆိုရင်တော့လူတွေလည်းလမ်းပေါ်တက်နေစရာမလိုတော့ပါဘူးသူတို့ဘာသာကြောင်းကြောင်းကြောင်းဖြစ်လာရင်လည်းသူတို့ဘာသာရှင်းရမှာပါ
အမေရိကန်ပြည်ထောင်စုကအင်ဂျီရမယ့်အားလုံးရဲ့ထက်ဝက်နီးပါးဟာကယ်လီဖိုးနီးယားကဖြစ်နေတာကြောင့်အိမ်ဈေးကွက်နဲ့အိမ်ငှားကစတဲ့အစည်းအဝေးဥပဒေကိုပြန်ပြီးတော့မွန်းမံရေးဆွဲဖို့ထရမ့်အစိုးရကပြောပါတယ်ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့တံမိုးနဲ့အင်အားတွေဆောက်လုပ်ပေးဖို့အာဏာရှိသူအစ်စစ်မှာတာဝန်ရှိတယ်လို့ထောက်ပြထားပါတယ်ခင်ဗျာ
။သူတဆုံးလေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစည်းအဝေးကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးနေသလိုနောက်သတင်းပတ်ရဲ့အင်ကာမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစည်းအဝေးတင်ဆက်ထားတဲ့သိပ္ပံနဲ့နှီးပညာကဏ္ဍနားဆင်ကြရအောင်ပါရှင်။
ဒီတစ်ပတ်တော့အာကာသခီးသွွားတွေအတွက်စမ်းသက်လေ့လာနေတဲ့ဆေးပညာရဲ့ဆံရတီထွင်ဖန်တီးမှုတွေအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးပါတော့အမေရိကန်နဲ့ဥရောပပါဝင်နိုင်ငံတကာအာကာသနဲ့လေကြောင်းဆံရစူးစမ်းလေ့လာတဲ့ဌာနတွေဟာဒုံပြန်လွှတ်တင်ရုံတင်မဟုတ်ပဲလာမယ့်ဆယ်စုနှစ်လောက်အတွင်းအာကာသခီးရှည်သွားဖို့အတွက်ပါပြင်ဆင်နေကြတာဖြစ်ပြီးဒီထဲမှာအာကာသခီးအတွက်လိုအပ်မဲ့ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်တဲ့ Space Medicine အာကာသဆေးပညာရပ်လည်းပါဝင်ပါတယ
်။2018မနစ်ကနှစ်ကုန်လောက်မှာအင်ကာသွားမယ့်အာကာသယင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အဖာအိမ်လမ်းကြောင်းဥနံရံတစ်ရှူးတွေပြတ်တာရယ်။နောက်ပြီးတော့ဦးနှောက်ချိုးရင်းတာ ယောဂဗျာကြောင့်အသေးစောမယ်ဆိုတဲ့ဟာကိုတို့တည်တည်ချာချာစပြီးတော့တွေ့ပါတယ်ဒါမနစ်ကနှစ်မကုန်ခင်လောက်မှစတွေ့တာပ
ါကမ္ဘာလေးလူထဲမှာနေသားကျနေတဲ့လူခန္ဓာကိုယ်ဟာအာကာသထဲမှာဘယ်လိုပြောင်းလဲမှုတွေကြုံရနိုင်ပါသလဲ
သိတာတဲ့အချက်ကတော့ကမ္ဘာမှာတက်ရှိသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာဥမာအဖြစ်ရေဓာတ်က80 90ရာခိုင်နှုန်းလောက်ရှိတယ်ဟာဒီကိုယ်လုံးကိုဒီကမ္ဘာပေါ်မှာကမ္ဘာဆွဲအားနဲ့အညီမျှတာသာရှိနေအောင်ကမ္ဘာဝကမ္ဘာဆွဲအားနဲ့ချိန်ပြီးတော့ထားပါတယ်ဒီအာကာသထဲရောက်သွားလို့ကမ္ဘာဆွဲအားလည်းမဲ့သွားရောအဲ့ဒီပမာဏကကိုယ်ပေါ်မှာမျှမျှတာမရှိတော့ဘဲနဲ့ကိုယ့်ရဲ့အထက်ပိုင်းကိုအစမတန်တွန်းတင်လိုက်တဲ့ဓာတ်ပုံရိုက်လိုက်လို့ဒီအာကာသယင်မှုတွေရဲ့ပုံစံပုံဖြစ်နေလဲဆိုတော့ကိုယ်ခန္ဓာအထက်ပိုင်းကတော်တော်လေးကိုကြီးနေတာကိုတွေ့ရပါတယ်အဲ့တော့နှလုံးသွေးလေပတ်မှုပြောင်းတာနှလုံးခုန်တာပြောင်းသွားတဲ့ဟာကိုတွေ့လာပါတယ်ပြီးတော့အာကာသယင်ထဲမှာမဟုတ်ဘဲနဲ့အာကာသယင်ရဲ့အပြင်ဘက်ကိုထွက်ပြီးတော့အလုံးလုံးမယ်ဆိုလို့ရှိရင်အာကာသဝတ်ဆုံဘူးရပါတယ်လေပီအားလုံးဝမရှိတဲ့အတွက်ဒီအာကာသဝတ်ဆုံကိုဖိအားအောက်ဆီဂျင်အပြည့်နဲ့ပေးပါတယ်ကျွန်တော်တို့ကမ္ဘာပေါ်မှာအသက်ရှူနေတဲ့ဟာမှာ80ရာခိုင်နှုန်းလောက်ကနိုက်ထရိုဂျင်ပါပါတယ်အဲ့တော့ဘာလို့ပေးရလဲဆိုလို့ရှိရင်နိုက်ထရိုဂျင်ကိုတဖြည်းဖြည်းလျှော့ပြီးတော့အောက်ဆီဂျင်ကိုတဖြည်းဖြည်းတင်ပေးရပါတယ်။နေလို့ရအောင်ဖြစ်သွားတဲ့အခါကျတော့မှအပြင်ထွက်ပြီးလမ်းလျှောက်ခိုင်းပါတယ်အာကာသအပြင်တွေကို။အဲ့လိုဖိအားပြောင်းသွားတဲ့အတွက်ခန္ဓာကိုယ်ရဲ့ဇီဝပြောင်းလဲမှုရုပ်တရက်ဖြစ်တာကြောင့်နာမကျန်းဖြစ်တာကိုတွေ့ရပါတယ်။ဘာရိုထရောမာလို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်မျက်လုံးတစ်ဝိုက်မှာနီရဲရောင်ပြီးဖြစ်လာတယ်။ယောဂကိုစပြီးတွေ့ရပါတယ
်။အာကာသယင်မှုတွေမှာဖြစ်ပေါ်တဲ့ယောဂတွေကိုဆန်းစစ်ဖို့အတွက်လိုအပ်တဲ့ဆက်တွေအတွက်ပါသူတေသနာလုပ်ပြီးတီထွင်ကြရတာဖြစ်ပါတယ်
။အာကာသယင်မှုတွေရဲ့ကျန်းမာရေးအထိတ်စစ်တဲ့အခါ X-ray တို့ CT scan တို့ magnetic resonance imaging ပေါ့နော် MRI လို့အဲ့ဒါတွေလုပ်ဖို့အာကာသယင်ထဲမှာအဲ့လောက်လေးတဲ့ပြည့်အဲ့လောက်ကြီးတဲ့ပစ္စည်းကိုထည့်လို့မရတဲ့အတွက်အခုအာကာသစိတ်ပညာရှင်တွေက ultrasound ပေါ့နော်အသံနဲ့ပုံရိပ်ကိုဖမ်းတဲ့ ultrasound နဲ့ဒီကိုယ်လုံးကိုရိုက်ပြီးလေ့လာတဲ့ဆက်ကိုယူသွားရပါတယ်။ကမ္ဘာပေါ်မှာလည်းဒီ ultrasound နဲ့ခန္ဓာကိုယ်ရဲ့အတွင်းမှာလေပတ်နေတာကိုကြည့်နေကြပါ။ဒါပေမဲ့အလွန်တရာမှကိုကြည်လင်ပြတ်သားတဲ့ပုံဖော်နိုင်တဲ့ ultrasound ဆက်ကိုအခုတီထွင်နေပါတယ်
။ Now အာကာသနဲ့ကြုံရတာတစ်ခုကကိုခံအားတစ်ဖြည်းဖြည်းနည်းလာတာပါ
။ Body immune system ကိုခံအားညော့သွားတာကိုလည်းတွေ့ရပါတယ်။အပီပီဆိုင်ရာအာကာသစခန်းမှာဘာကြောင့်ဖြစ်တယ်လဲဆိုရင်ကမ္ဘာဆွဲအားမရှိတဲ့နေရာမှာယောဂဖြစ်တဲ့ဒီ bacteria ပိုးတွေကိုမွေးထုတ်လိုက်တဲ့နှုံးကကမ္ဘာပေါ်မှာတဲ့အစတော်တော်ကိုများတာကိုတွေ့ရတယ်။အဲ့တော့ကူးစက်ယောဂဖြစ်မှုကပိုပြီးမြန်လာပါလိမ့်မယ်။ဒီ bacteria ရတဲ့ယောဂကိုကုဖို့အတွက် penicillin လို့ပေါ့နော် antibiotic ပဋိဇီဝဆေးလို့ဆေးမျိုးကယူကမ္ဘာပေါ်မှာတုံးတဲ့ဆေးမျိုးနဲ့မတိုးတော့ဘူးဆိုတာကိုသိလာပြီ။အဲသိလာတဲ့အတွက်ပိုပြီးတော့အစွမ်းထက်တဲ့ဆေးတွေကာကွယ်ဆေးတွေကိုအခုကျွန်တော်တို့ရှာနေရပါတယ
်။ဟာကာတာခီးရှည်သွားရင်နွမ်းနဲ့နှုံးချီလာရကနောက်ဆက်တွဲဆိုးကျိုးတွေရှိနိုင်ပါတယ်။
အာကာသယင်မှုတွေတွေ့ရတဲ့ကျန်းမာရေးပြဿနာပေါ့နော်နောက်တစ်ခုကတော့လွယ်လွယ်နဲ့ fatigue ပေါ့နော်ပင်ပန်းနွမ်းနေတာပေါ့အဲ့လိုဖြစ်တာဘာကြောင့်လဲဆိုရင်ကမ္ဘာဆွဲအားမရှိတော့ပဲနဲ့ကိုယ့်ရဲ့ဟန်ချက်ပျောက်သွားတာလည်းပါပါတယ်ကမ္ဘာဆွဲအားရှိတဲ့အတွက်ကျွန်တော်ကိုယ့်ဟန်ချက်နဲ့ကိုယ်လမ်းလျှောက်တယ်ဟိုမှာဟန်ချက်မရှိတော့ဘူးအဲ့တော့လေထဲမှာမျောပြီးတော့သွားနေတဲ့အတွက်အုံနောက်တို့နားတို့သွေးလည်ပတ်မှုတွေဒုက္ခပေးပြန်ပါတယ်အဲ့တော့ဒီပင်ပန်းနွမ်းနေမှုကြောင့်ဖြစ်ရတဲ့အဓိကအကြောင်းရင်းကိုသူတို့ပြန်ပြီးလေ့လာဘာကြောင့်ဖြစ်ရလဲဆိုတော့ circadian rhythm ပေါ့နော် cycle ပြောင်းသွားတာကိုပြောပါအာကာသရဲ့ရောက်သွားတဲ့အခါကျတော့နေ့တို့ညတို့မှောင်သွားတာတို့လင်းတော့တာမရှိတော့ဘဲနဲ့အာကာသစခန်းထဲမှာ24နာရီမှာတစ်ခါကဘာဦးတစ်ပတ်လည်မဲ့အစားမိနစ်90တိုင်းလည်နေတဲ့အခါကျတော့နေ့ည24နာရီနေဝင်နေထွက်နေအမြဲတမ်းချိန်ဆပြီးနေတဲ့ကဘာဘွားလူတွေအတွက်ကဇီဝပုံမှန်လည်ပတ်မှုပြောင်းသွားတာပေါ့ပြောင်းသွားတဲ့အခါကျတော့ဒီအိပ်ရေးပြက်တာမောတာလွယ်လွယ်နဲ့ပင်ပန်းတာဒီယောဂတွေကအဲ့ဒီမှာစတယ်လို့မြင်ရပါတယ
်အာကာသထဲမှာအနေကျရင်ဖြစ်လာနိုင်တဲ့ယောဂတစ်ခုကအယိုးပွားယောဂပါ
အာကာသထဲမှာ၄-၅လလောက်နေပြီးတာနဲ့ဒီ bone density ပေါ့နော်ဒီအယိုးပွားယောဂကဖြစ်လာတာကိုတိုင်းလို့ရပါတယ်ကဘာကိုပြန်ရောက်ပြီးမူလအယိုးချစ်လက်မှုတဘာဝအတိုင်းပြန်ဖြစ်ဖို့အသုံးချက်လောက်စောင့်ယူပါပါတယ်အဲ့ဒါဘာကြောင့်လဲဆိုတဲ့အခုဒီအဖြေရှာလို့မရသေးပါဘူးအဲ့တော့သူ့ကိုအစာအတောက်တကူလုံးကိုမျက်နှုံးမြင့်နှိပ်တဲ့ကိရိယာနဲ့နှိပ်ပေးတယ်အယိုးစစ်တွေအားကောင်းတဲ့ဆေးတွေကိုအခုရှာဖွေနေရပါတယ်ကျွက်သားတွေတန်ပါတာဘယ်ကျန်းမာရေးလေ့ကျင့်ခန်းနဲ့လုပ်ရမလဲဘာဆေးပေါ်ရမလဲဆိုတဲ့ဟာလည်းလေ့လာနေကြပါတယ
်အာကာသထဲသွားသူတွေအမြင်အာရုံချို့ယွင်းမှုဘာကြောင့်ဖြစ်လာတာပါလဲ
အာကာသရဲ့ရောက်သွားတဲ့အခါကျွက်သားတွေမတန်တဲ့အခါကျတော့မျက်လုံးအိမ်ဘေးကထိန်းထားတဲ့ကျွက်သားတွေကညော့ရဲလာတဲ့အခါမြင်မကြည့်လင်တာကိုတွေ့ရပါတယ် စက်တာဝလာမှာလက်ရှိတွေကျန်းမာရေးထိခိုက်စေတဲ့ရောင်ကြီးတွေရှိပါတယ်။ကမ္ဘာလေတူအိုဇုန်အစွာတွေကသဘာဝအရာဒီအန်ဒီယာတွေမကျရောက်ပါဘူး။ဒါပေမဲ့အာကာသတွေရောက်တော့ဒီရောင်ကြီးတွေရဲ့အကျိုးသက်ရောက်မှုခံရပါတယ်။1982ခုနှစ်မှာဆိုဗီယက်အာကာသယာဉ်မှုဟာရက်200ကျော်အာကာသထဲမှာနေခဲ့တဲ့ကက်ထရက်မျက်လုံးတိမ်ဖြစ်ပြီးတော့အမြင်ကွယ်လူနီးပါးဖြစ်သွားတာကိုတွေ့ရပါတယ်။
ရုပ်ပိုင်းဆိုင်ရာတွေမှာစိတ်ပိုင်းဆိုင်ရာအတွက်ပါအလေးထားပြီးသူတေသနာတွေလုပ်နေကြတာပ
ါအင်္ဂါကြိုသွားမယ်ဆိုလို့ရှိရင်သွားတာရယ်ပြန်တာရယ်နေတာနဲ့ဆိုလို့ရှိရင်၄နှစ်ခွဲ၅နှစ်လောက်ကြာပြီးအာကာသယာဉ်ကနေတနေရာထဲမှာအကြာကြီးနေရတဲ့အခါစိတ်ဖောက်ပြန်တဲ့ဟာမဖြစ်အောင်ဘယ်လိုဖန်တီးယူမလဲဆိုတာကိုအာကာသစိတ်ပညာဆိုင်ရာသူတေသနာပြုလုပ်မှုမှာအလွန်အရေးပါတယ်အတွက်တကွာလုံးမှာရှိတဲ့အာကာသအေဂျင်စီကအရန်ကိုစူးစမ်းနေကြပါတယ်တစ်ချိန်တည်းမှာပေါ့နော်ဒီအာကာသဈေးဝါပေရကာကွယ်တဲ့ဈေးတွေစိတ်ရောဂါကုနေတွေကနေဈေးအတစ်တွေပေါ်လာတဲ့အခါကျတော့လက်ရှိနေစဉ်တုံးဆွဲနေတဲ့ကုသနေတဲ့ဈေးပညာကိုအတော်ကိုအထောက်အကူပြုတယ်ဆိုတာကိုတွေ့ရပါတယ
်အာကာသဈေးပညာဟာအာကာသအတွက်တမကကမ္ဘာမြေပေါ်မှာလက်တွေ့အသုံးဝင်နေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နှီးပညာခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်တောက်ကြညအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-232-999 လေးကိုဆက်သွင်းနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အစည်းအဝေးမကြခင်အဆုံးသက်တော့မှာပါအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်သမ္မတရဲ့လှုပ်ရက်ဟာနိုင်ငံလုံခြုံရေးကိုထိခိုက်လာတဲ့အတွက်ဒီမိုကရက်တွေဘက်ကတရားစွဲဖို့စုံစမ်းဖို့စတင်ခဲ့ရတာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလူစီကပြောကြားလိုက်ပါတယ်ဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းဝင်အရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့ယူကရိန်းသမ္မတကိုပြောခဲ့တာဟာအမျိုးသားလုံခြုံရေးကိုထိခိုက်တဲ့ကိစ္စဖြစ်လို့တခြားရွေးစရာလည်းမရှိဘဲတရားစွဲနိုင်ဖို့စတင်စုံစမ်းရတာဖြစ်တယ်လို့နန်စီပလိုစီက MSNBC သတင်းဌာနနဲ့ဒီကနေ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောကြားသွားပါတယ်အတွင်သတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှကြာသပတေးနေ့ကကြားနာခဲ့ပါတယ်အမျိုးသားထောက်လှမ်းရေးယာယီညွှန်မှုဂျိုးဆက်မကွာယာကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြတာမှာတော့တိုင်ကြားခဲ့တဲ့ကိစ္စကသမ္မတလုပ်ပိုင်ခွင့်နဲ့ဆိုင်နေတယ်လို့သူယုံကြည်တဲ့အတွက်လွှတ်တော်ကိုအသိမပေးတာဖြစ်တဲ့အကြောင်းပြောကြားသွားပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့အောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့လှုပ်ရက်ကတိုင်းပြည်ကိုတိုက်ခါကြစေတယ်လို့တုံ့ပြန်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပြုမဲ့ဒုက္ခသည်အရေးအတွက်ကို18,000ထိချော့ချလက်ခံဖို့အတွက်အင်ဗျူရောကအဆိုပြုလိုက်ပါတယ်။ဒီအရေးအတွက်ဟာအမေရိကန်သမိုင်းမှာဒုက္ခသည်လက်ခံတဲ့အ ਨੇ ဆုံးပမာဏဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနကကြာသပတေးနေ့မှာပြောပါတယ်။အဆိုပြုတဲ့အတိုင်းအတိဖြစ်မယ်ဆိုရင်တော့2020ခုနှစ်ဟာသမ္မတထရမ့်အဆိုရလက်ထက်ဒုက္ခသည်တွေကိုတိတိကျကျချော့ချလက်ခံတဲ့တတိယမြောက်နှစ်ဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံအနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးဝယ်ယူဖို့ဆန္ဒရှိတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုအသစ်တွေမတိုင်ခင်မှာနှစ်ဖက်စလုံးကအပြုသဘောဆောင်တဲ့လက္ခဏာတွေပြသနေတယ်လို့လည်းသူကပြောပါတယ်။နှစ်ဖက်စလုံးအနေနဲ့တစ်ဖက်နဲ့တစ်ဖက်ထိခိုက်စေမဲ့ပြောဆိုမှုတွေလောက်ရတွေကိုရှော့ချပြီးပို့ပြီးတော့အပြုသဘောဆောင်တဲ့လှုပ်ဆောင်ချက်တွေအတိုင်းလုပ်နိုင်ဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ဟီကနယူးယောက်မှာကျင်းပနေတဲ့ဒီကုလသမဂ္ဂထွေထွေညီလာခံမှာဒေးဗတ်မှာသတင်းတောက်တွေကိုပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံကဇူလိုင်လတဲ့ဖမ်းဆီးထားတဲ့ဒီ British Atlantic ရေနံတင်သင်္ဘောဟာအခုတော့အီရန်နိုင်ငံဘန်ဒါအာဘတ်ဆိတ်ကန်ကနေပြီးတော့ထွက်ခွာသွားပြီဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖမ်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome.